Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းခါသမယရှင်လန်းချမ်းမြေကြပါစီရှင်ဝါရှင်တန်မြို့တော် VOA American အသံကနေ2015ခုနှစ်အောက်တိုဘာလ16ရက်တောက်ကြနေနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့49ရိုးကနေဓာတ်ရိုက်ထုတ်လင်းသွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါကျမကတော့နာနာချက်မှာသတင်းတွေကိုဥဆက်မိုးဝေနဲ့အတူကြီးညာပေးမှာဖြစ်ပါတယ်အာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေကိုချိန်ဆွဲပြီးတော့ရုတ်သိမ်းသွားမဲ့အကြောင်းအမေရိကန်သမ္မတဘရက်ကအိုဘားမားကကြီးညာခဲ့ပါတယ်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားကြာတာပတင်းတွေကပြည်လုံးကျွတ်ပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးခဲ့ကြတာကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းနဲ့ EU ဥရောပသမဂ္ဂတို့ကကြိုဆိုခဲ့ပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဒီမနေ့ပြောပြသွားမှာဖြစ်ပါတယ်ရှင်
။ကောင်းပါပြီမနေ့နိုင်။မနေ့ကတော့နေပြည်တော်မှာအပြစ်ခတ်ရစဲရေးစာချုပ်လက်မှတ်ရေးထိုးခဲ့တဲ့အပေါ်မှာနိုင်ငံတကာပညာရှင်တွေဘယ်လိုသုံးသပ်ကြပါသလဲ
I think it's positive because we had so many false deadlines before
ဒါကတော့မြမအရေးကျွမ်းကျင်တူ VOA ကိုပြောသွားတာပါသတင်းစီစဉ်ပြီးမှနားဆင်ရမှာပါရှင်။အဲ့ဒီနောက်မှာတော့ကုလသမဂ္ဂမှမြန်မာနိုင်ငံကကလေးတငယ်ဆိုင်ရာအခွင့်အရေးကာကွယ်ပေးရေးဘာတွေဆွေးနွေးကြသလဲဆိုတာကိုလည်းတင်ပြပေးဦးမှာပါ။နောက်ပိုင်းမှာတော့ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတို့ကိုထုတ်လွှင့်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမန်နန္ဒာချမ်းနဲ့ဦးစံမိုးဝေတို့ကပြောပြပါအောင်ရှင
်။အီရန်နဲ့အာဖဂန်နစ္စတန်ကအမေရိကန်စစ်ပွဲတွေဆုံးသတ်ဖို့ကတိပေးပြီးတာဝန်ယူခဲ့တဲ့သမ္မတဘရက်အိုဘားမားအတွက်တော့အာဖဂန်ကနေတပ်ဖွဲ့တွေအချိန်ဆွဲပြီးရုတ်သိမ်းသွားမဲ့အကြောင်းကြေညာရတာဟာတိတ်တော်မလွယ်လာပါဘူး။သမ္မတအိုဘားမားကတော့သူ့အနေနဲ့အဆုံးရှိတဲ့စစ်ပွဲမျိုးကိုလက်မခံသလိုအမေရိကန်ရဲ့အရေးကြီးတဲ့လုံခြုံရေးအကျိုးစီးပွားကိုအထောက်အကူမဖြစ်စေတဲ့အကန့်အသတ်မဲ့စစ်ရေးပဋိပက္ခတွေချင်းနှင်းဝင်ရောက်တာမျိုးကိုလည်းထပ်တလဲလဲကန့်ကွက်ခဲ့မှုပါတယ်လို့ပြောဆိုခဲ့ပါတယ်။ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာဒုသမ္မတဂျိုးဘိုက်ဒန်ပူတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌဂျိုးဆက်ဒန်ဖို့တို့နဲ့အတူသမ္မတအိုဘားမားကြေညာချက်ကိုပြောဆိုခဲ့ရမှာတော့အာဖဂန်ကတက်အင်အားကိုသူ့သမ္မတတပ်တန်းကုန်ဆုံးမဲ့2019ဇန်နဝါရီလမှာတပ်သားအရေအတွက်9500ကိုမလျှော့ချခင်2016တနှစ်လုံးနီးပါးမှာလက်ရှိအရေအတွက် 9800 အတိုင်းဆက်ထားဖို့ကြေညာခဲ့ပါတယ်။အာဖဂန်သမ္မတအာရှရက်ဂါနီကဒီဆုံးဖြတ်ချက်ကိုကြိုဆိုခဲ့ပြီးတော့သမရနှစ်ဦးကြားလအတန်ကြားဆက်လက်ဆွေးနွေးခဲ့ပြီးတဲ့နောက်ဒီဆုံးဖြတ်ချက်ထွက်ပေါ်လာတာဖြစ်တယ်လို့လည်းကြေညာချက်မှာပြောဆိုထားပါတယ်
။ပါကစ္စတန်ဝန်ကြီးချုပ်နဝရှရီဖာနှစ်နိုင်ငံဆက်ဆံရေးအတွက်သမရဥဘာမားနဲ့ဆွေးနွေးဖို့အောက်တိုဘာလ20ရက်နေ့ကစပြီးတော့အမေရိကန်ပြည်ထောင်စုကိုလာရောက်လေပတ်ဖို့ရှိနေပါတယ်။သမရဥဘာမားနဲ့တွေ့ဆုံတဲ့အခါဝန်ကြီးချုပ်နဝရှရီဖကပါကစ္စတန်နိုင်ငံရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ဒေသတွင်းညီညာရေးလှုပ်ဆောင်မှုတွေကိုရှင်းလင်းပြောပြဖို့ရှိတဲ့အကြောင်းပါကစ္စတန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူကွာစီခါလီလူလာကပြောဆိုပါတယ်။ခေါင်းဆောင်တွေဟာနှစ်နိုင်ငံကြားစီးပွားရေးကုန်သွယ်ရေးကျန်းမာရေးနဲ့ပညာရေးအကြမ်းဖက်မှုခုခံကာကွယ်ရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်ကြဖို့ကိစ္စနဲ့ယာဒီဥရုပြောင်းလဲမှုအစရှိတာတွေကိုဆွေးနွေးကြလိမ့်မယ်လို့ခါလီလူလာကပြောဆိုပါတယ်။အမေရိကန်သမ္မတအင်ဂျူရောမှာတွေ့ဆုံဆွေးနွေးကြတဲ့အခါမှာအာဖဂန်နစ္စတန်နိုင်ငံရဲ့ငြိမ်းချမ်းရေးအတွက်ပါကစ္စတန်နိုင်ငံရဲ့ကြိုးပမ်းအားထုတ်မှုကမ္ဘာမှာအလှည့်မြိုက်ဆုံးကြီးထွားလာနေတယ်ဆိုပြီးတော့ဝေဖန်ခံရတဲ့ပါကစ္စတန်နိုင်ငံရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်ပြီးတော့ဆွေးနွေးကြပွဲရှိပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုဆက်လက်ထားရှိဖို့နဲ့ပြစ်ပတ်ခဖြစ်ပွားနေတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့ငြိမ်းချမ်းရေးအတွက်ပြန်လည်ရင်ကြားစေရေးကြိုးပမ်းမှုပေါ်အမေရိကန်သမ္မတကဆက်လက်ပြီးတော့ထောက်ခံမဲ့အကြောင်းသမ္မတအိုဘားမားကပြောဆိုခဲ့ပြီးတဲ့နောက်တပတ်ကြာမှအခုခီးစဉ်စတင်မှာဖြစ်ပါတယ်ခင်ဗျာ
ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရကိုထောက်ခံတဲ့အနေနဲ့အီရန်နိုင်ငံကယာနဲ့ချီတဲ့အထူးတပ်တွေကိုဆစ်လွတ်ပြီးတော့ဆီးရီးယားရေးမှာပုံမပါဝင်ပတ်သက်လာနေပါတယ်ဆီးရီးယားဆိုရတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့သဘုံတွေကိုလေကြောင်းကတိုက်ခိုက်နေတဲ့ရုရှားရဲ့စစ်စင်ရေးတွေကိုခွင့်ကောင်းယူပြီးအီရန်ရဲ့လက်ဗနွန်မဟာမိတ်ဖြစ်တဲ့ဟက်စ်ဘိုလာအဖွဲ့ကတိုက်ခိုက်ရေးသမားတွေနဲ့ပူးပေါင်းမှုအီရန်တပ်တွေကိုဆီးရီးယားနိုင်ငံမြောက်ပိုင်းနဲ့အလဲပိုင်းကိုဆစ်လွတ်ခဲ့တာဖြစ်ပါတယ် ရုရှားကလည်းစီးရီးယားမှာတရင်နှစ်ပတ်ကြာလေကြောင်းထိုးစစ်တွေထဲမှာနောက်ဆုံးအဖြစ်စစ်စင်ရေး33ချိန်ပြုလုပ်ခဲ့ပါတယ်။အီရန်အနေနဲ့သူ့ရဲ့တော်လန်ရေးပြည်ဆောင်တပ်ကစစ်တီအင်အား2000ထက်မနည်းကိုစီးရီးယားမှာဖြန့်ချထားနိုင်တယ်လို့လည်းဒေတာရင်းကတာဝန်ရှိသူတွေကပြောပါတယ်။လင်းနစ်ကွယ်ရှိလာပြီးဖြစ်တဲ့ဒီပဋိပက္ခရေးစတင်ကလေးကအာဆတ်အစိုးရကိုအီရန်ကကြောက်ရောက်နောက်ခံပေးခဲ့တာပါ။ရုရှားနိုင်ငံကလေကြောင်းစစ်စင်ရေးတွေစတင်ခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့သတင်းနှစ်ပတ်မှာပဲစီးရီးယားကိုအီရန်ကတိုက်ခိုက်ရေးသမားတွေစတင်ဆစ်လုခဲ့ပြီးအခုကထပ်မံတိုးမြင့်ဆေးလွနေတာလည်းဖြစ်ပါတယ
်။ပါလက်စတိုင်းသမ္မတမမ်မုတ်အဘတ်ကအစ္စရေးစစ်တပ်ကကုမြင့်လိုက်တာကိုခံလိုက်ရတယ်လို့ပြောဆိုတဲ့လူငယ်လေးရဲ့ဓာတ်ပုံကိုအစ္စရေးအစိုးရကထုတ်ဖော်ပြသလိုက်ပါတယ်။အသက်73နှစ်အရွယ်အာမက်မန်ဆာရာဟာတနင်္လာနေ့ဂျေရုဆလင်မြို့မှာဖြစ်ပွားခဲ့တဲ့ဓားထိုးတိုက်ခိုက်မှုမှာပါဝင်ခဲ့ပြီးတော့အဲဒီတိုက်ခိုက်မှုအတွင်းအစ္စရေးလူမျိုး2ဦးဒဏ်ရာရရှိခဲ့ပါတယ်။အဲဒီလူငယ်လေးဟာပုံမှန်အခြေအနေမှာရှိနေပြီးတော့အစ္စရေးနိုင်ငံရဲ့ဆေးရုံတစ်ခုမှာကုသမှုပေးထားတဲ့အကြောင်းဣသရေတာဝန်ရှိသူတွေကပြောပါတယ်။ဣသရေဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူရဲ့ရုံးကနေမီဒီယာတွေထံကြာတာပတိနေမှာထုတ်ပြန်ပေးလိုက်တဲ့မန်ဆာရာရဲ့ဓာတ်ပုံဟာမစ္စတာအဘတ်ရဲ့ပြောဆိုနေမှုကိုခြေပလိုက်တဲ့သဘောမျိုးဖြစ်ပုံရပါတယ်။ဣသရေလုံခြုံရေးတပ်ဖွဲ့တွေဟာပါလက်စတိုင်းလူငယ်လေးအာမက်မန်ဆာရာကိုသွေးအေးနဲ့တုတ်တင်ပစ်လိုက်တယ်ဆိုပြီးတော့ပါလက်စတိုင်းသမ္မတကပုံထူးနေမှာပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီဝေဘရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
VOA ကနေတောက်ကြနေမနဲ့သတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်ရှင်။နေပြည်တော်မှာအောက်တိုဘာလ15ရက်နေ့ကအစိုးရစစ်တပ်နဲ့တိုင်းရင်းသားကိုယ်စားလှယ်တွေကြားပြည်လုံးကျွတ်ပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးခဲ့ကြတာကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကကြိုဆိုလိုက်ပါတယ်။ဒါဟာအမျိုးသားပြန်လည်တည်မြဲရေးနဲ့ပြုပြင်ပြောင်းလဲရေးဖြစ်စဉ်ခိုင်မာဖို့အတွက်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ဆိုပါတယ်။အဖွဲ့အလုံးမပါဝင်သေးပေမဲ့ဒီသဘောတူညီချက်ဟာအစိုးရခေါင်းဆောင်တွေတိုင်းရင်းသားအဖွဲ့အစည်းတွေနဲ့မြန်မာပြည်သူတို့ရဲ့ငြိမ်းချမ်းစွာအတူနေထိုင်လို့သောဆန္ဒကိုထင်ရှားနေတယ်လို့လည်းဆိုပါတယ်။လက်မှတ်ရေးထိုးသူတွေရောလက်မှတ်မထိုးသူတွေပါငြိမ်းချမ်းတဲ့အနာဂတ်ရဲ့တိဆောက်ရေးအတွက်မျှော်လင့်ချက်ထားကြဖို့ကိုလည်းအတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်။အားလုံးပါဝင်တဲ့စနစ်ကြတဲ့နိုင်ငံရေးဆွေးနွေးမှုနဲ့ဒေသအားလုံးမှာစစ်ရေးအပြုအမူကိုရှောင်ဖယ်တဲ့နည်းလမ်းနဲ့သာရေရှည်တည်တတ်မဲ့ငြိမ်းချမ်းရေးအခြေခံကိုတိဆောက်နိုင်လိမ့်မယ်လို့လည်းဖော်ပြခဲ့ပါတယ်။အလားတူ EU ဥရောပသမဂ္ဂကလည်းအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကြား NCA လက်မှတ်ရေးထိုးလိုက်နိုင်တာကိုကြိုဆိုခဲ့ပြီးတော့ဆက်လက်လှုံ့ဆော်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလည်းအနီးကပ်စောင့်ကြည့်သွားမယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒါ့အပြင်လက်မှတ်မထိုးရသေးတဲ့အဖွဲ့တွေနဲ့ယုံကြည်မှုတိဆောက်ရမှာဆက်လက်ပြီးစစ်စစ်ညှိနှိုင်းဆွေးနွေးဖို့ကိုဦးစားပေးအဆင့်အနေနဲ့သတ်မှတ်ဖို့အရေးကြီးကြောင်းကိုလည်းပြောဆိုခဲ့ပါတယ်။အဲဒီနောက်ဥရောပသမဂ္ဂဟာ2014ခုနှစ်ကနေ2020ပြည့်နှစ်အထိမြန်မာနိုင်ငံကိုအကူအညီပေးအပ်ဖို့ရှိနေတဲ့ယူရိုငွေ688တန်းအနက်103တန်းကိုငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ရထားခဲ့ပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲတွေလက်ခံကျင်းပတဲ့ MPC ကိုယူရိုငွေ 8.8 တန်းထောက်ပံ့ပေးခဲ့ပါတယ်။
ပြောနိုင်ငံကသူ့ရဲ့ပိုင်တဲ့နယ်မြေလို့သတ်မှတ်ပြီးတော့မြေဖို့တိဆောက်ထားတဲ့ကျွန်းအနီးကိုစစ်တင်းမောတွေဆီလွတ်ဖို့အမေရိကန်ပြည်ထောင်စုဘက်ကစဉ်းစားတဲ့လုပ်ရဟာရန်စားတဲ့လုပ်ရမျိုးလို့မြူဆတဲ့တဲ့အကြောင်းအမေရိကန်ထိတ်တန်းရေးတဲ့အရာရှိကြီးတယောက်ကပြောဆိုလိုက်ပါတယ်။အခုလိုရေချောင်းဆိုင်ရာလွတ်လွတ်လပ်လပ်တွာလာဆောင်ရွက်တာဟာနိုင်ငံတကာဥပဒေနဲ့အညီလှုပ်ဆောင်တာဖြစ်ပါတယ်လို့အမေရိကန်ရေတပ်စစ်စင်ရေးဆိုင်ရာအရာရှိချုပ်ရေတပ်ဗိုလ်ချုပ်ကြီးဂျွန်ရစ်ချတ်ဆန်ကပြောဆိုလိုက်ပါတယ်။ဒါဟာနိုင်ငံတကာရေတပ်ရဲ့လုံယိုးလှုပ်ဆင်တွာလာတဲ့လုံရက်သဘောတာဖြစ်တယ်လို့ရေတပ်ဗိုလ်ချုပ်ကြီးဂျွန်ရစ်ချတ်ဆန်ကပြောဆိုလိုက်ပါတယ်ခင်ဗျာ
။ဆီးရီးယားပြည်တွင်းစစ်နဲ့တူရကီကဒုက္ခသည်ပြဿနာနဲ့ပတ်သက်လို့အဓိကဆွေးနွေးကြမယ်ထိပ်သီးညီလာခံအတွက် EU ဥရောပသမဂ္ဂနိုင်ငံတွေကခေါင်းဆောင်တွေကြာတာပတိနေ့ကဘရက်ဆဲကိုရောက်ရှိလာကြပါတယ်။ဒုက္ခသည်တွေအလုံးအင်းနဲ့ထပ်မံဝင်ရောက်လာနိုင်မဲ့အလားအလာရှိတဲ့အခြေအနေမျိုးကိုကင်တွယ်ဖြေရှင်းနိုင်အောင်ဥရောပအနေနဲ့ပြင်ဆင်ထားဖို့လေဥရောပကောင်စီအကြီးအကဲဒေါ်နယ်ထပ်စ်ကမနေ့ကပြောဆိုခဲ့ပါတယ်။ဆိုးဝါးလာနေတဲ့ဆီးရီးယားနဲ့အတင်းဆောင်မခံနိုင်ဖြစ်နေတဲ့လိဗျားကအခြေအနေတွေကိုအဓိကထည့်သွင်းဆွေးနွေးမှာဖြစ်ပြီးတော့ဂရိတူရကီဂျော်ဒန်နဲ့လက်ဗနွန်တို့လိုဒုက္ခသည်တွေကိုအဓိကလက်ခံထားတဲ့နိုင်ငံတွေကိုကူညီရေးကိစ္စလည်းပါဝင်မှာဖြစ်တယ်လို့ဥရောပကောင်စီကြီးကပြောပါတယ်။ EU ထိပ်သီးညီလာခံကိုရောက်လာတဲ့ပြင်သစ်သမ္မတဖရန်ဆွာဟော်လန်ကလည်းလက်တလုံးရင်ဆိုင်နေရတဲ့ရွှေပြောင်းအခြေချသူတွေနဲ့ဒုက္ခသည်ပြဿနာကိုဥရောပတိုက်သားတွေပီပီညီညီညွတ်ညွတ်ရင်ဆိုင်ဖြေရှင်းရမယ်အချိန်ရောက်နေပြီလို့လည်းပြောဆိုသွားခဲ့ပါတယ်
။ကာဗွန်နဲ့အောက်ဆိုက်ဓာတ်ငွေထုတ်လွှင့်တဲ့အပေါ်စမ်းသပ်မှုနဲ့ပတ်သက်ပြီးတော့မမှန်မကန်ပြုလုပ်တဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်ချိုးရင်းချက်တွေကိုပြန်လည်ပြင်ဆင်ဖို့အတွက်ဥရောပမှာရှိတဲ့ကားအစီးရေ 8.5 တန်းကိုဘောက်ဆွဲကွန်ကုမ္ပဏီကပြန်လည်ခေါ်ယူလိုက်ပါတယ်။ဒါကြောင့်ချက်ချင်းဆိုသလိုဂျာမန်မော်တော်ယာဉ်စီကံထိန်းသိမ်းရေးအဖွဲ့က software တက်ဆင်ထားတဲ့ဘောက်ဆွဲကွန်ကားအစီးပေါင်း 2.4 တန်းကိုပြန်လည်စစ်ဆေးဖို့အမိန့်ထုတ်လိုက်ပါတယ
်
။ဒါကတော့မနက်နာချန်နဲ့ဥဆက်မိုးဝေတို့ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုပြောပြသွားတာပါရှင်။နေပြည်တော်မှာအောက်တိုဘာလ15ရက်နေ့ကပြုလုပ်ခဲ့တဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးသဘောတူညီချက်နဲ့ပတ်သက်လို့နိုင်ငံတကာပညာရှင်တွေကဒါဟာအပြစ်အဝါကောင်းမွန်တဲ့သဘောတူညီချက်မဟုတ်သေးဘူးလို့တုံ့တက်ပြောဆိုကြပါရယ်။အရေးပါတဲ့သဘောတူညီချက်ဖြစ်ပေမဲ့လက်နက်ကိုင်အဖွဲ့အစည်းအလုံးမပါဝင်နိုင်တဲ့အတွက်လိုအပ်ချက်တွေရှိနေသေးတယ်လို့လည်းတုံ့တက်ကြပါရယ်။ကိုဇော်ဝင်းလိုင်ကစူးစီးတင်ပြမှာပါရှင်။
ဒီမှာဆိုရတဲ့တိုင်းတားလက်နက်ကိုင်အဖွဲ့၈ဖွဲ့အကြားအပြစ်ခတ်ရက်စဲရေးသဘောတူညီချက်လက်မှတ်ရေးထိုးလိုက်နိုင်တာနဲ့ပတ်သက်လို့နိုင်ငံတကာကပညာရှင်တွေကသူတို့ရဲ့အမြင်သဘောထားအမျိုးမျိုးကိုထုတ်ဖော်ပြောဆိုလာကြတာမှာလက်မှတ်ထိုးနိုင်တဲ့အတွက်ကောင်းမွန်တဲ့သဘောဆောင်ပေမဲ့လက်နက်ကိုင်အဖွဲ့အားလုံးနဲ့တပြိုင်တည်းလက်မှတ်မထိုးနိုင်သေးတဲ့အတွက်အပြစ်အဝါကောင်းမွန်တဲ့သဘောတူညီချက်မဟုတ်သေးဘူးဆိုပြီးပြောဆိုကြတာဖြစ်ပါတယ် CSIS နိုင်ငံတကာမဟာဗျူဟာလေးလာရေးတပ်သည့်ပညာရှင်များအဖွဲ့ကသူတည်တည်ဖုံးဝင်းကတော့ဒီသဘောတူညီချက်ဟာကောင်းတာနဲ့သိမကောင်းလာတဲ့အချက်နှစ်ချက်တွန်တွဲနေတယ်လို့သုံးသပ်ပါတယ
် I think it's positive because we had so many false deadlines before when the government promised that
they would get to the bill but did not get any of the bill. And now that the government has been promised to get to the bill, the government has been promised to get to the bill. The government has been promised to get to the bill. The government has been promised to get to the bill. The government has been promised to get to the bill. The government has been promised to get to the bill. The government has been promised to get to the bill. The government has been promised to get to the bill.ဒါဟာအပြစ်ခတ်ရက်စဲရေးသဘောတူညီချက်ပထမအဆင့်ဖြစ်ပါတယ်။တစ်ဖက်မှာလည်းဒီလက်မှတ်ထိုးပွဲမှာတခြားလက်နက်ကိုင်အဖွဲ့အစည်းလေးတွေအများအပြားပါဝင်ပေမဲ့အဓိကလက်နက်ကိုင်အဖွဲ့အစည်းကြီးဆိုလို့ KNU ကရင်အမျိုးသားအဖွဲ့အစည်းတစ်ခုသာပါတဲ့အတွက်အားလုံးကမျှော်လင့်ထားချက်တွေအတိုင်းဖြစ်မလာခဲ့ပါဘူး
။ Georgetown တက္ကသိုလ်ကပါမောက်ခ David Steinberg ကလည်းဒါဟာကောင်းမွန်တဲ့အစပြုမှုဖြစ်တယ်လို့သုံးသပ်ပါတယ
်။ Well, I think this is a first an important first step.
ဒါဟာရေးပါတယ်ပထမခြေလှမ်းတရားလို့ကျွန်တော်ထင်ပါတယ်ဒါဟာအဖြစ်မဟုတ်သေးပေမဲ့အဖြစ်ရနိုင်ဖို့အတွက်ဥတည်နေတဲ့လုပ်ရဖြစ်ပါတယ်အားလုံးနဲ့အပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးနိုင်တာမဟုတ်ဘဲအဖွဲ့၈ဖွဲ့နဲ့ထိုးနိုင်တာကလည်းအောင်မြင်မှုတစ်ခုပါပဲ
အပြစ်ခတ်ရက်စဲရေးသဘောတူညီချက်ရရှိပြီးလက်မှတ်ထိုးလိုက်ကြပြီမဲ့ဘယ်လိုပုံစံနဲ့ရှေ့ဆက်သွားမလဲဆိုတာကိုစောင့်ကြည့်ရအောင်မယ်လို့ပါမောက်ခ Steinberg ကပြောပါတယ်ဥပမာ Federal ပြည်ထောင်စုစနစ်ကိုဖော်ဆောင်မယ်လို့ပြောဆိုနေကြပြီမဲ့ဘလုဖက်ဒရယ်မျိုးလဲဆိုတာအတိအကျဖော်ပြထားခြင်းမရှိဘူးလို့ဆိုပါတယ
်။ Say okay we're going to have a federal system but they haven't defined what federal is. There's no indication of how
federal ပြည်တော်စုစနစ်နဲ့တွားကြမယ်လို့ပြောတယ်။ဒါပေမဲ့ဘလုဖက်ဒရယ်မျိုးလဲဆိုတာကိုအတိအကျပြောဆိုထားတာမျိုးမတွေ့ရသေးပါဘူး။မတူညီတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိုဘလုပုံစံနဲ့ဆက်ဆံသွားမှလဲ။ဘယ်ဒေသဆိုင်ရာဥပဒေပြုအဖွဲ့ကဦးစားပေးကင်တွယ်မှလဲဆိုတဲ့ဖွဲ့စည်းပုံဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုံဆောင်ဖို့လေလိုပါလိမ့်မယ
်ဒီအပြစ်ခတ်ရဆဲရေးလက်မှတ်ထိုးပွဲကိုကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လန်တက်ရောက်တာဟာအရေးပါတဲ့အချက်ဖြစ်သလိုသူ့အောက်ကစစ်တပ်အရာရှိတွေရဲ့ထောက်ခံမှုဟာလည်းအရေးပါတယ်လို့ပါမောက်ခ Steinberg ကပြောပါတယ
်
စစ်တပ်ကဒီသဘောတူညီချက်ကိုထောက်ခံမှာဖြစ်ပါလိမ့်မယ်နောက်တစ်ခုကဒီသဘောတူညီချက်တည်တံ့ဖို့အတွက်အောက်ခြေဒေသခံအရာရှိတွေရဲ့ထောက်ခံမှုကအမတန်အရေးကြီးပါတယ်အဲ့ဒါကတော့မေကွန်းထုတ်စရာကိုမလိုပါဘူးတိုင်းဒေသတွေကစစ်ဦးစီးတွေကအဲ့ဒီသဘောတူညီချက်ကိုထောက်ခံပါမလားဒီသဘောတူညီချက်ကိုသူတို့အနေနဲ့လေးစားလိုက်နာပါမလားအပြစ်ရဒေသတွေကဒေသခံတွေကိုသူတို့ဘယ်လိုဆက်ဆံမလဲဆိုတဲ့အချက်တွေနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့အတက်မပြောနိုင်သေးပါဘူးတက်ဆိုင်ရာဒေသအသီးသီးကကိစ္စတွေမှာပြင်စရာစင်စရာတွေအများကြီးကြံနေပါသေးတယ
်မြန်မာနိုင်ငံလွတ်လပ်ရေးမရခင်ကတည်းကတည်ရှိလာခဲ့တဲ့လူမျိုးစုတစ်ခုနဲ့တစ်ခုအကြားဒန်းတူညီများမှုမရှိတဲ့ကိစ္စဟာအဓိကပြဿနာဖြစ်ပြီးအဲ့ဒီလိုဒန်းတူညီများမှုမရှိရင်အနာဂတ်မှာလည်းတိုင်းရင်းသားပြဿနာဟာဆက်ရှိနေအောင်မယ်လို့ပါမောက်ခ Steinberg ကပြောပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးအကဲတန်တမာဟောင်း Priscilla Club ကလည်းဒီသဘောတူညီချက်ရေရှည်တည်ရမှု အစိုးရနဲ့တက်မတော်အပေါ်မှာမူတည်နေတယ်လို့သုံးသပ်ပါတယ
် A lot of the responsibility lies on the side of the government and particularly the Tetmado to take
ဒီဘောတူကြီးချက်ရှေ့ဆက်ပြီးသွားနိုင်မှုအတွက်အစိုးရအပေါ်မှာအများကြီးတာဝန်ရှိပါတယ်အထူးသဖြင့်တော့တက်မတော်အပေါ်မှာအများကြီးမူတည်ပါတယ်ဒီအစိုးရလက်ထက်မှာတော့ရှေ့ဆက်ပြီးလုပ်နိုင်တော့မှာမဟုတ်ပါဘူးနောင်တက်လာတဲ့အစိုးရလက်ထက်ကြမှာပဲဆက်ပြီးလုံနိုင်တော့မယ်ဆိုတာကသိတာထင်ရှားနေပါတယ
်တစ်ဖက်မှာဒီသဘောတူညီချက်ရေရှည်တည်တံ့နဲ့မတည်တံ့မှုဆိုတဲ့နေရာမှာနိုင်ငံရေးစီးပွားရေးစတဲ့တိုးတက်ပြောင်းလဲမှုတွေဖြစ်ပေါ်မှုအပေါ်မှာလည်းအများကြီးမူတည်နေပြီးအချင်းကာလအဖြစ်လည်းအတော်ကြာလည်အောင်မယ်လို့ Priscilla Club ကပြောပါတယ်အဖြစ်ခက်ရက်စဲရေးသဘောတူညီချက်လက်မှတ်ထိုးပြီးရက်ပေါင်း90အကြာမှာနိုင်ငံရေးဆွေးနွေးပွဲတွေစတင်ရမယ်လို့သတ်မှတ်ထားတဲ့အတွက်နောက်တက်လာမဲ့အစိုးရကဘာသူဖြစ်မယ်ဆိုတာမသိနိုင်တယ်လို့အဲ့ဒီအစိုးရကိုစစ်တပ်ကထောက်ခံမလားမထောက်ခံဘူးလားဆိုတဲ့အချက်ဟာလည်းအခုချိန်မှာမသိနိုင်သေးဘူးလို့ CSIS နိုင်ငံတကာမဟာဗျူဟာလေ့လာရေးတပ်သိပညာရှင်များအဖွဲ့ကသူတေတီဖောင်းငွင်းကပြောပါတယ်နိုင်ငံတကာကအသီးသက်တွေနဲ့နိုင်ငံရေးပါတီပေါင်း92ပါတီကကိုယ်စားလှယ်တွေတက်ရောက်ခဲ့တဲ့ဒီလက်မှတ်ထိုးပွဲမှာမပါသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့နောက်ပိုင်းမှာပါဝင်လို့ရတယ်လို့လည်းသမရဦးသိန်းစင်အစိုးရကပြောထားပါတယ်ခင်ဗျာ
ဒါကတော့ကိုစော်ဝင်းလိုက်ပါရှင်အခုလိုအပြစ်ခက်ရစဲရေးစာချုပ်လက်မှတ်ရေးထိုးခဲ့တဲ့အပေါ်မှာနိုင်ငံတကာပညာရှင်တွေရဲ့သုံးသပ်ချက်ကိုနားဆင်ခဲ့ပြီးတဲ့နောက်ပြည်ပရောက်မြမနိုင်ငံရေးသမားတွေသူတေတီတွေရဲ့တုံ့ပြန်ချက်တွေကိုဒေါခင်မျိုးသက်ကစူးစီးတင်ပြမှာပါရှင
်တနိုင်ငံလုံးအတိုင်းအတာနဲ့ဆိုတဲ့ခေါင်းစဉ်အောက်မှာလက်မှတ်ရေးထိုးတာဖြစ်တဲ့အတွက်အားလုံးပါဖို့လိုအပ်တယ်လို့ဗြိတိန်နိုင်ငံအခြေစိုက်အမျိုးသားဒီမိုကရေစီလွတ်မြောက်နယ်မြေကဒေါက်တာဝန်းနိုင်ကပြောပါတယ်
ကျတော့အားလုံးပါဖို့လို့တိုင်းနာအားလုံးညီညွတ်နဲ့စုဝေးဖြစ်တော့ပိုကောင်းတာပေါ့ဒါအဲ့လိုလည်းဖြစ်တင်တယ်လေ56ရှိနေတဲ့တိုက်ပွဲတွေဟာဆက်ပြီးတော့ဖြစ်ဖို့လည်းမကောင်းတော့ဘူးဖြစ်เสียလည်းမလို့တော့ဘူးသူတို့ပြောနေတဲ့အားလုံးညီညွတ်ရေးစုပေါင်းပါဝင်မယ်အားလုံးပါတယ်ဆိုတော့ပိုကောင်းပါလေကျွန်တော်တို့အားလုံးပါတာကိုကြိုက်ပါလေ
အခု10ဖွဲ့ပဲပါတော့အနာဂတ်ကိုဆရာဘယ်လိုတွက်ပါလဲနည်းနည်းပြောပြပေးပါလားဆရာ
အနာဂတ်ကတော့စိတ်မချရသေးဘူးလို့ကျွန်တော်တို့ပြင်ပါလေအလုံးပါပြီးကျွန်တော်သိချတာပေါ့အလုံးမပါတဲ့ခါကျတော့တိုက်ပွဲရတဲ့လူရရမယ်တိုက်ဆက်တိုက်နေမယ်လူဆက်တိုက်နေဆိုတော့တိုင်းသားတွေဘက်ကတော်တော်ရင်လေးစရာကြီးပူစရာကောင်းပါလေအဲ့ဒါကျွန်တော်အနေနဲ့ကတော့အနာဂတ်ဟာအမှန်တရားစိတ်မအေးဘူးဖြစ်တယ်လို့ပဲကျွန်တော်ပြင်ပါတယ
်မြန်မာနိုင်ငံရဲ့အနာဂတ်အတွက်စိတ်မအေးသူနောက်တစ်ယောက်ကတော့ကုကီးတိုင်းရင်သားနိုင်ငံရေးသူတေတီဒေါက်တာနေခင်ပေါင်ကစ်ကံမှာတိုင်းရင်သားတွေကြားစီးလုံးညှဉ်းညွတ်မှုပြိုကွဲတဲ့သဘောလို့ဆိုပါတယ
်တချို့အဖွဲ့တွေကပဲထွင်မှအများတဲ့အဖွဲ့မပါတာကိုကျွန်တော်မြင်မှာတိုင်းရင်းသားရှိလို့မျိုးတို့တို့ဒီဆောက်ခဲ့တဲ့ရှိလို့မျိုးမျိုးပြိုကွဲသွားပြီလို့ကျွန်တော်မြင်တယ်လေအဒီအချိန်ရောက်ပြင်းနဲ့လည်းကျွန်တော်မြင်မှာတိတ်အားမကြသေးဘူးပေါ့ဆိုလိုတာတို့တိုင်းရင်းသားအခုထိုးတဲ့လူရဲ့မထိုးတဲ့လူရဲ့လည်းတို့အချင်းချင်းထဲမှာလည်းယုံကြည်မှုကြီးဆောင်ရင်းမှတနည်းတလားနဲ့ပေါ့တို့အားလုံးဆက်သွားနိုင်ဖို့လည်းတို့ကတိုက်တွန်းချင်တယ်ဘာကြောင့်လဲဆိုလို့ရှိရင်အခုကတကယ်လို့တိုင်းဒါအတူအချင်းချင်းထဲမှာလက်ခွဲပြီးဆိုလို့ရှိရင်အနာဂတ်ပြည်ထောင်စုနိုင်ငံကျွန်တော်နိုင်ငံအတွက်လည်းမကောင်းဘူးတိုင်းဒါကတစ်ခုနဲ့တစ်ခုအချင်းဒီပလိုမစီလည်းပြတ်နိုင်တယ်ဆိုရင်လည်းပေါ့လေအဲ့ဒါကြောင့်အခုထိုးတဲ့ဖွဲ့တွေရောရမထိုးတဲ့ဖွဲ့တွေရောဆက်ပြီးမှတနည်းတစ်လားနဲ့တို့ဆက်သွားနိုင်ရင်တော့တိုင်းပြည်နာကရေပြိုတိုင်းတိုင်းရဲ့နိုင်ငံရေးလှုပ်ရှားမှုအနာဂတ်လည်းပိုခိုင်မာမယ်ပိုထိရောက်မယ်လို့ကျွန်တော်ယူဆပါတယ်
ပါဝင်လက်မှတ်ရေးထိုးတဲ့အဖွဲ့အစည်းအတွက်နည်းပေမဲ့ဘလောက်ပဲနည်းနည်းကြိုဆိုရမှာဖြစ်တယ်လို့ပြောကြားသူကတော့အရင်1990ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမတ်တူဖြစ်တဲ့ဒေါက်တာတင့်ဆွေပါအဖွဲ့အကုံလုံးလက်မှတ်မထိုးတာဟာအားနည်းချက်တွေရှိနေတယ်ဆိုတာသိတာတယ်လို့ဆိုပါတယ
်လက်နက်ကင်ပြီးတော့မြန်မာနိုင်ငံအစိုးရနဲ့မြန်မာစစ်တပ်ကိုစန့်ကျင်နေတဲ့အဖွဲ့တွေထဲမှာအမ်တမ်းမအင်အားကြီးတဲ့အင်အားရောအရေးတော်ရောပေါ့နော်နောက်တစ်ခါရေးပံမှုရောဒီသုံးချက်လုံးကြီးတဲ့အဖွဲ့တွေကလက်မမထိုးနိုင်သေးဘူးဆိုတော့အခုလုံးလိုက်တဲ့ဟာကတော်တော်လေးကိုသေးငယ်တဲ့ရက်လက်လေးတစ်ခုပဲဖြစ်နေတယ်ခင်ဗျာတကယ်အရေးကြီးတဲ့မဟာဗျူဟာချက်ချကြတဲ့တရုတ်ပြည်နယ်ကတိုင်းရင်းသားဖွဲ့စည်းတွေနဲ့လက်မမထိုးနိုင်တာမထိုးနိုင်လို့မကဘူးတိုက်ပွဲတွေလည်းဖြစ်နေတော့ကတနည်းအားဖြင့်ပြောရင်တော့ကျွန်တော်တို့ကြိုဆိုချက်ဟာကတော့မကောင်းတတ်လို့ကြိုဆိုရတဲ့အဆင့်ပဲလို့ပဲပြောပြရစီခင်ဗ
ျဒီလက်မှတ်ရေးထိုးပွဲဟာအရင်ပြည်ပရောက်မြန်မာအရေးလှုပ်ရှားသူတွေကိုသမရာကြီးကကြိုဆိုတာနဲ့တူနေတာမို့လက်တွေမကြဘူးလို့လည်းသုံးသပ်ပါတယ
်ကျွန်တော်တို့2017 2012မှာအပြင်မှာရောက်နေတဲ့လူတွေကိုသမရာကြီးရဲ့ကြိုဆိုရဲဆိုတဲ့မိန့်ခွန်းကြိုဆိုချက်ထွက်လာပြီးတဲ့နောက်အခုအခြေအနေနဲ့ဘလောက်กว่าတယ်လဲဆိုရှင်ကြည့်တယ်လို့ဒီနေ့လဲဒီခက်ရစေးလက်မှတ်ထိုးတဲ့ဟာကိုရှင်ကြည့်လို့ရတယ်ခင်ဗျအဲ့ဒီအမဲစင်းကိုဖြတ်တဲ့လူ2000ကျော်ရောသမ္မတကြီးကနေပြီးတော့ပြင်ရောက်နေတူလာပါတယ်ရောပြောပြီးတော့ဒီကနေ့အခြေအနေမှာ အပြင်ကလူအကြာရာကနာနောက်မှာထဲမဝင်နိုင်တဲ့အခြေအနေဖြစ်ပါတယ်အဲဒါကိုဘာကြောင့်ရှင်ပြောလဲဆိုရင်တကယ်တော့ပြစ်ခတ်ရစီလက်မှတ်ထိုးစာချုပ်ပြီးမယ်လို့အပြင်မှာမလာနိုင်တဲ့လူတွေလိုပဲညီညာကြီးကဖြစ်မလားဆိုတဲ့တန်တရားကအင်တာမကြီးပါတယ်ဒါကြောင့်ဟိုလက်တွေ့ကြတယ်လို့ကျွန်တော်ကမမြင်ဘူးခင်ဗျ
လက်မှတ်ရေးထိုးပြီးနောက်ပိုင်းရပ်ပေါင်း60အတွင်းနိုင်ငံရေးမူပေါင်းဆွဲပြီးရပ်ပေါင်း90အတွင်းနိုင်ငံရေးဆွေးနွေးမှုတွေစတင်မယ်လို့တနင်္ဂနွေလုံးတိုင်းတန်တဲ့အပြည့်အဝရေးစာချုပ်မှာချမှတ်ထားတာမို့ဒီအစိုးရလက်ထက်မှာလက်မှတ်ရေးထိုးတဲ့အဆင့်လောက်နေတဲ့ပြီးသွားဖို့များတယ်လို့လဲဒေါက်တာကစ်ကန်းကတုံ့တက်ပါတယ်ဒေါက်ခင်မျိုးသက်ပါရှင်တောက်ကြနေတဲ့နေခင်းစီစဉ်တွေကိုဆက်လက်ထ
ုင်ငံအနေနဲ့အ мян ဆုံးအတည်ပြုလိမ့်မယ်လို့မျှော်လင့်ကြောင်းကလေးတငယ်နဲ့လက်နက်ကင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်လေလာရိုဇကီကကုလသမဂ္ဂထွေထွေညီလာခံမှာပြောကြားလိုက်ပါတယ်။ကလေးတငယ်တွေရဲ့အခွင့်အရေးနဲ့အကာအကွယ်ပေးရေးဆိုင်ရာနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီမှာဆွေးနွေးနေကြတာပါ။အကြောင်းဆုံးကဒီလိုပါရှင်။စစ်မှတ်ဖြစ်ပွားနေတဲ့နိုင်ငံတွေကကလေးတငယ်တွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်တဲ့2015ခုနှစ်အစိုးရခန်းစာကိုကလေးတငယ်နဲ့လက်နက်ကင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်လေလာဇာရူကီကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာအချိန်80မြောက်ကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီမှာအောက်တိုဘာလ14ရက်နေ့ကတင်သွင်းခဲ့တာပါ။သူ့ရဲ့အစိုးရခန်းစာအရလက်နက်ကိုင်ဖွဲ့တွေကကလေးတငယ်တွေကိုစစ်သားဖြစ်အတ္တမတိမ်သွင်းစုဆောင်မှုတွေဆက်ပြီးရှိနေတယ်လို့တတိပေးပြောဆိုခဲ့ပေမဲ့ကလေးစစ်သားစုဆောင်တာတွေကိုရှော့ချခဲ့တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်တဲ့အပြင်လက်နက်ကိုင်ပဋိပက္ခတွေမှာကလေးတငယ်တွေကိုအကာအကွယ်ပေးရေးအရေးပါတဲ့သဘောတူစာချုပ်မှာမြန်မာအစိုးရလက်မှတ်ရေးထိုးခဲ့တဲ့အတွက်သူ့အနေနဲ့ကြိုဆိုကြောင်းလေလာဇာရူကီကအခုလိုပြောသွားပါတယ
် I also welcomeMyanmar's signature of the optional protocol on the involvement of children in armed conflict and hope
လက်နက်ကင်ပဋိပက္ခတွေမှာကလေးတွေငယ်တွေရဲ့ပါဝင်မှုဆိုင်ရာအကာအကွယ်ပေးရေးသဘောတူစာချုပ်နဲ့ပတ်သက်ပြီးမြန်မာအစိုးရကလက်မှတ်ရေးထိုးခဲ့တာကိုကျွန်မကြိုဆိုပါတယ်ဒီစာချုပ်ကိုမကြာသေးခင်ကအတည်ပြုခဲ့တဲ့ကျူးဘားနဲ့ဘဟားမားနိုင်ငံတွေလိုပဲမြန်မာလွှတ်တော်မှာအတည်ပြုလိုက်မယ်လို့ကျွန်မမျှော်လင့်ပါတယ
်ဒါ့အပြင်နိုင်ငံတကာရဲ့ပူးပေါင်းကြိုးပမ်းမှုတွေဟာပဋိပက္ခဖြစ်နေတဲ့ဒေတာတွေမှာကုလသမဂ္ဂအနေနဲ့ကလေးတငယ်တွေကိုအကာအကွယ်ပေးရေးအထောက်အကူဖြစ်စေခဲ့တယ်လို့လေလာဇာရကီကပြောပါတယ်
။ My report highlights that intensive work resulted in the release of thousands of
အစွမ်းကုန်ကြိုးစားဆောင်ရွက်မှုတွေရလာဖြစ်နေမြန်မာနဲ့တောင်ဆူဒန်နိုင်ငံတွေမှာကလေးစစ်သားဟောင်းအရေးအတွက်ထောင်နဲ့ချီပြီးလွတ်မြောက်ခဲ့တယ်ဆိုတာကိုကျွန်မရဲ့အစိုးရခန်းစာမှာအထင်ရှားဖော်ပြထားပါတယ်။ဒါ့အပြင်မြန်မာကိုလံဘီယာနဲ့ဗဟိုအာဖရိကနိုင်ငံတွေမှာငင်းချင်းညှိနှိုင်းဆွေးနွေးမှုတွေကနေကလေးတငယ်တွေအကာအကွယ်ပေးမှုမှာအားကောင်းရေးအတွက်ထောက်ခံအားပေးဖို့ကျွန်မအခွင့်အလမ်းတွေကိုရှာဖွေခဲ့ပြီးပါပြီ
။ဒါပေမဲ့မြန်မာနိုင်ငံမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ကြားမနေ့ကသဘောတူလက်မှတ်ရေးထိုးခဲ့တဲ့အပြစ်ခက်ရစဲရေးစာချုပ်မှာတော့ကလေးစစ်သားတွေအနေနဲ့လက်နက်ကိုင်တပ်တွေကနေနှုတ်ထွက်ရေးကိစ္စဘယ်လိုဆောင်ရွက်ပေးမလဲဆိုတဲ့အချက်ပါဝင်မှုမရှိဘူးလို့လူအခွင့်ရေးဖွဲ့ဖြစ်တဲ့ညီမြချင်းမြန်မာရဲ့ညွှန်ကြားရေးမှူးဥအောင်မျိုးမင်းက VOA ကိုပြောပါတယ
်အခုကျွန်တော်ဆိုလို့ရှိရင်တနိုင်ငံလုံးအပြစ်ခတ်ရစရေးလက်မှတ်ရေးထိုးတယ်လို့ကျွန်တော်တို့သိရပါတယ်ဒါအဲ့မှာပါတဲ့ဖွဲ့ဒီမှာလဲကလေးစစ်သားအသုံးပြုတယ်လို့ပြောခံဆွဆွဲခံထိနေတဲ့ဖွဲ့တွေပါတယ်ဒါပေမဲ့ဒီလိုမျိုးအပြစ်ခတ်ရစရေးကိစ္စမှာဒီကိုယ့်ဘက်ကရောကလေးတွေရောဒီတစ်ဖက်မှာရှိတဲ့လက်နက်ကင်တပ်ဖွဲ့ကကလေးတွေရောကလေးစစ်သားတွေနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးကျွန်တော်တို့စစ်တပ်ကနှုတ်ထွက်အောင်လုပ်မလဲမိဘနေရင်းစီပြန်ရအောင်ဘယ်လိုလုပ်မလဲဆိုတော့နီးလန်းတွေကိုထည့်သွင်းစဉ်းစားခြင်းမရှိခြင်းကလည်းတစ်ဖက်မှာအားနည်းချက်ရှိတယ်လို့ကျွန်တော်ပြောပါတယ်။ဘာကြောင့်လဲဆိုတော့လက်နက်ကင်ပြိပခါတွေချုပ်ငိမ့်သွားပြီးတော့ဒီတစ်ဖက်နဲ့တစ်ဖက်မတိုက်ရင်တော့မှမရောက်တင်မနဲ့ရောက်နေတဲ့ကလေးတွေကတက်တည်တယ်မှာရှိနေတော့မယ်။
ဒါအပြင်ပဋိပက္ခဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာကလေးတွေရဲ့ဘဝလုံခြုံရေးအကာအကွယ်မဲ့နေစေဖြစ်ပြီးမြန်မာစစ်တပ်ဘက်ကကလေးစစ်သားပပျောက်ရေးဆောင်ရွက်မှုတွေမှာလည်းအားနည်းချက်တွေရှိနေသေးတယ်လို့မြင်ကြောင်းဥအောင်မျိုးမင်းကပြောပါတယ်
။ဘာကြောင့်ကျွန်တော်တို့ကလေးတွေကိုအစုလိုက်ပြန်ပြီးတော့ပဲလွတ်နေတာရှိလဲ။တပ်မတော်ရဲ့အတွင်းထဲမှာကျွန်တော်ကလေးစစ်သားတွေရှိနေတယ်ဆိုတဲ့အကြောင်းအရာတွေကျွန်တော်အများကြီးရှိခဲ့တယ်အဲ့အင်အားအများကြီးရှိတယ်အရေးအတွက်အများကြီးရှိတယ်လို့ပြောတယ်အခုလိုမျိုးဖြည်းဖြည်းချင်းပြန်ပြီးတော့လွတ်နေခြင်းကိုယ်တိုင်က ဒီလူမျိုးကလေးတွေကိုစစ်တပ်ကနှုတ်ထွက်ဖို့အတွက်လှုပ်ဆောင်နေတဲ့အချိန်မှာအားနေနေတယ်။အမှန်ဆိုရင်ရှိနေတဲ့ကလေးတွေကိုလွယ်လွယ်ကူကူနဲ့တင်ပြနိုင်ပြီးတော့တခါလေးလွတ်လိုက်လို့ရှိရင်ပိုပြီးကောင်းတဲ့အနေအထားမျိုးလုပ်နိုင်ရတာနဲ့တစ်စင်ချင်းတစ်စင်ချင်းတစ်ဖွဲ့ချင်းတစ်ဖွဲ့ချင်းလုပ်နေခြင်းကိုကျွန်တော်သိအားမရဘူးဗျ။
အထူးကိုယ်စားလေလီလာဇာရိုကီရဲ့အစဉ်ခံစားမှာလဲမြန်မာစစ်တပ်အတွင်းကလေးတွေဆက်ပြီးရှိနေစေဖြစ်တယ်လို့ရှေ့တန်းစစ်မျက်နှာကိုပို့နေစေဖြစ်တယ်လို့ဖော်ပြထားပါတယ်အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါငှက်တကောင်လို့ပြန်တန်းနိုင်တဲ့origami ဆက်ကူငှက်ရုပ်ပင်ပောင်ရုပ်ပင်ပောင်ရိုက်တဲ့ဆက်ရုပ်ခန္ဓာကိုယ်မှာအစီဓာတ်ဘလောက်ရှိတယ်လဲဆိုတာစစ်ဆေးပေးမဲ့မှန်တွေလို့နောက်ဆုံးပေါ် electronic ပစ္စည်းမျိုးစုံကိုဂျပန်နိုင်ငံကနည်းပညာပြပွဲမှာတွေ့ရပါပြီ writer သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်လင်းဦးကပြောပြမှာပါရှင
် C-Tech လို့အတူကခေါ်တဲ့ဂျပန်နိုင်ငံကအကြီးဆုံးနည်းပညာပြပွဲဟာ electronic ကုမ္ပဏီကြီးတွေအတွက်နောက်ဆုံးပေါ်ပစ္စည်းတွေကိုထုတ်ပြရတဲ့အဓိကပြပွဲတစ်ခုပါနောက်ဆုံးပြပွဲမှာတော့ဂျပန်ရိုးရာစက္ကူခေါက်ပညာ origami နီးနဲ့ဖန်တီးထားတဲ့စက္ကူငှက်ရုပ်ကပြည်သက်တွေရဲ့အပေါ်မှာပြန်ဝဲပြခဲ့တာအပါအဝင်နည်းပညာပေါင်းစုံကိုတွေ့ခဲ့ကြရတာပါကာဗွန်ကိုရဲမှာသုံးဘက်မြင်နန်းလွန်စားနဲ့တိဆောက်ထားတဲ့စက္ကူငှက်ရဲ့အလေးချိန်ဟာ38ဂရမ်သာရှိပြီးအဝေးရင်းစနစ်နဲ့ထိန်းချုပ်ထားတာပါသူတို့ချာချာအတုံးမဝင်မိမလဲအပေါ်စားပစ္စည်းတွေထုတ်လုပ်နိုင်စွမ်းကိုပြတ်တာကိုရည်ရွယ်ဖန်တီးခဲ့တာလို့ Lapis ဒပိုင်းလျက်ကူးကုမ္ပဏီရဲ့မန်နေဂျာ Nao Taka Saito ကပြောပါတယ
်ပုံကိုရိုက်ကရာလို့ကို origami それから
origami ရိုးရာစက္ကူရုပ်မှာဆင်းမြင့်နည်းပညာထည့်သွင်းပြီးလေရင်ပြန်တန်းတယ်လို့ဒီ origami ငှက်ရုပ်ကိုလည်းအပျော်ကစားနိုင်အောင်ကျွန်တော်တို့စဉ်းစားခဲ့ကြတာပါဒီလိုပါပဲဂျပန်နည်းပညာလုပ်ငန်းတွေရဲ့အနာဂတ်လဲတောက်ပြောင်စေချင်ပါတယ်
ပြဝဲလာပြည့်တဲ့တရားဖြစ်တဲ့တိုရူစူတာကတော့စက္ကူငှက်ရုပ်တရုတ်ပြပြန်တန်းတာကိုသဘောကျဆုံးလို့ဆိုပါတယ
်ခရိုယာကန်ညီ飛んでるっていうか力づくで
아냐냐ဆာဆာမတုံးပဲအင်မတန်မှငင်းငင်းသာသာပြန်တန်းခဲ့တယ်လို့ထင်ပါတယ်ကျွန်တော်တို့ဂျပန်လူမျိုးတွေမျက်နှိုးတဲ့အရာတစ်ခုကိုအသေးစိတ်ဖော်ကျူးထားတယ်လို့လည်းခံစားမိပါတယ
်ဂျပန် electronic ကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Panasonic ကတော့ပြင်ဆင်လက်ကြည့်မှန်းလို့အမည်ပေးထားတဲ့နည်းပညာကိုပြသခဲ့ပါတယ်နည်းပညာတစ်ခုကခန္ဓာကိုယ်လေးချိန်ကိုတိုက်တာပေးရုံသာမကမိကက်လိမ့်ဖို့အကြံပေးတာတကူလုံးကိုတောင်ပေါင်းဆောင်ကနေမြင်နိုင်အောင်မှဖန်တီးထားတာပါ Panasonic Corporation ရဲ့အိမ်သုံးပစ္စည်းထုတ်လုပ်ရေးတာဝန်ခံ Sachiko Kawaguchi ကတော့နောင်လာမယ့်အနှစ်20မှာအစ်မြင့်ကြည့်မှန်ကလူတွေရဲ့ဘဝတွေကိုပြောင်းလဲပေးလိမ့်မယ်လို့ပြောပါတယ
်鏡っていうものにつながることでいつもの動線を変えないで座れば
それしゃしゃ漏せやもろべマンシェマべ対応対びပိုကျမ်းမအောင်ပိုလှလာအောင်လုပ်ပေးနိုင်မယ်လို့ထင်ပါတယ်အတုံးလဲဝင်ပါလိမ့်မယ
်ကျမ်းမလှပဖို့နောက်ထပ်အနည်း20လောက်မစောင့်ညင်တဲ့သူတွေတို့ကတော့ခန္ဓာကိုယ်မှာအဆီဘလောက်ရှိသလဲဆိုတာတိုင်းတာတဲ့စက်ကိုစမ်းကြည့်လို့ရပါတယ်အသက်80နှစ်အရွယ်ပြပွဲလာသူဟီရီကီမတ်ဆူကီကတော့မကြာခင်ကဆရာဝန်နဲ့စစ်ဆေးရာကတိလိုက်ရတဲ့ခန္ဓာကိုယ်အဆီပမာဏနဲ့အခုဆက်အစ်စ်ကတွတ်ပြေးလိုက်တဲ့ပမာဏဟာတိတ်မကွာဘူးလို့ဆိုပါတယ်
အနခံတန်းတော့ဟုတ်တယ်နိုင်လို့ရှိရှိလို့က
ခန္ဓာကိုယ်အစီအူဒီလောက်လွယ်လွယ်နဲ့တွက်လို့ရမယ်လို့ဘယ်တော့မှမထင်ခဲ့မိပါဘူ
းခန္ဓာကိုယ်ရင်းကအစာရင်ရဲ့အရွယ်စားကိုအစစ်မြင့်ဖုံးနေကအာယုံခံနည်းပညာနဲ့တိုက်တာတွက်ချက်ပြီးဂျပန်နိုင်ငံယောဂအကျိုးတင်ကာကွယ်ရေးစီးပညာသင်ရဲ့တွက်နည်းစနစ်နဲ့ခန္ဓာကိုယ်ရင်းကအစီပမာဏကိုတွက်ချက်ပေးနိုင်တဲ့ကိရိယာကိုတော့ electronic နဲ့ကျူရယ်ပစ္စည်းထုတ်လုပ်တဲ့ဂျပန်နိုင်ငံကကုမ္ပဏီကျူစီယာကတည်ထွင်ထားတာပါတိုကျိုမြို့စုမှာနှစ်ဆင်ချင်းပါတဲ့အစစ်မြင့်နည်းပညာပြပွဲမှာတော့လူနဲ့ရှင်ပြီးပင်မောင်ရိုက်နေတဲ့ဆဲရုပ်ကလည်းအများစိတ်ဝင်စားမှုရခဲ့ပါတယ်ဆဲရုပ်တွေထုတ်လို့ရမှာထင်ရှားတဲ့ဂျပန်ကုမ္ပဏီအိုမရွန်ကထုတ်လိုက်တဲ့ဆဲရုပ်ဟာလူတွေကိုပါပင်မောင်လေ့ကျင့်ပေးနိုင်တဲ့အထိဖန်တီးထားတာပါနည်းပညာပြပွဲမှာတော့အားစားပွဲတွေမှာသက်ဆိုင်ရာအသင်းတွေကိုအားပေးတဲ့အနေနဲ့ကပ်ပြဖျော်ဖြေကြတဲ့အကဖွဲ့တွေလို့ဖန်တီးထားတဲ့ဆဲရုပ်ကလေးတွေအပါအဝင်ဂျပန်လူမျိုးတွေကြားရေပန်းစားတဲ့ဆဲရုပ်တွေနဲ့နည်းပညာအမျိုးမျိုးကိုလည်းတွေ့မြင်ခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပါရှင်ကျမတို့ VOA မြန်မာပိုင်းကနေရွေးကောက်ပွဲအထူးစီစဉ်တွေကိုတိုးချက်ထုတ်လွှင့်နေပြီးနားဆင်အားပေးကြဖို့ဖိတ်ခေါ်ပါရစေရှင်မကြခင်တင်ဆက်မဲ့အပတ်စဉ်ကဏ္ဍတွေမှာတော့စီးရင်ကင်ဆာအကြောင်းပြောပြထားတဲ့ကျမရဲ့အစီအစဉ်နဲ့နယ်စပ်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်တို့ကိုနားဆင်ရမှာပါရှင်
ဒီမြန်မာပိုင်းအတန်လှည့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ပဲရှိပါပြီ VOE မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00အထိလိုင်းဒိုမီတာ24 kHz 12.23 လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ49 kHz 9433တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ဒါအပြင်လိုင်းလက်မီတာ190 kHz 1905ကနေတိုးချက်ထုံးလင်းနေပါရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
။ဤကဲစားကအမျိုးသားတွေမှာပိုဖြစ်နေစီပါတယ်။အမျိုးသမီးတွေထက်သုံးကပိုများပါတယ်။အသက်အရွယ်အချင်းဆိုရင်တော့သူကအသက်ကြီးပိုင်းမှာဖြစ်တယ်ပေါ့နော
်။စီရင်ကစားအကြောင်းပြောပြမယ်။ကျန်းမာရေးကဏ္ဍမှာအပြည့်စုံတင်ဆက်ပေးမှာပါ။စောင့်မျှော်နားဆင်ကြပါရှင်။ဒါအပြင်တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုံးလင်းဖို့ရှိပါတယ်။အခုတော့ American 3 English စာတင်ကန်းစာအစီအစဉ်ကိုထုတ်လင်းဖို့အချိန်ရောက်ပါပြီ။ဒေါ်လာလာတန်းကစီစဉ်တင်ဆက်ထားပါတယ်ရှင
်။ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
out of touch
ဖြစ်ပါတယ်။စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ။touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲသွားပိုက်အဓိပ္ပာယ်ကတော့ခုခုနဲ့အဆက်ပြနေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ဟာ
if you want to get a good job these daysYou can't be out of touch with the latest technology.
Cookie ma lo kaung kaung ya chi yin no. Naw song bon ni pinya rwe ne thi twe mu kin kwa ni lo ma phit phu lo de be ya ba de. George ko pi de u ma ko naw ta khaw li la chi cha ya aw ma.
If you want to get a good job these days, you can't be out of touch with the latest technology.
Cookie ne set pya ni da, ta khuku ne thi twe mu a hlan we ni da.တခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးရဘယ်လိုပြောမလဲ
out of touch
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတင်ဆက်ခဲ့တဲ့ American 3 English စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်မှာလည်းကြည့်ရှုနိုင်ကြပါရရှင်။တနင်္လာနေ့ညနေခင်းအစီအစဉ်ဒီမှာအပတ်စဉ်ထုတ်လင်းပေးနေပါတယ်။အခုတော့ကျန်းမာရေးကဏ္ဍကိုဆက်လက်တင်ဆက်မှာပါ။စီးရင်ကင်ဆာအကြောင်းတင်ပြထားပါတယ်။မြန်မာနိုင်ငံမှာစီးရင်ကင်ဆာအဖြစ်များလာရမှာအသက်ကြီးလာသူတွေမှာပုံမှန်ပိုးပြီးဖြစ်လာတဲ့အပြင်အသက်30နဲ့40ကြားလူငယ်တွေလူလက်ပိုင်းတွေမှာပါဖြစ်လာတာတွေ့နေရတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။ဘလို့လူမျိုးတွေမှာဒီစီးရင်ကင်ဆာဖြစ်ဖို့အန္တရာယ်ပိုများတာလဲဘလို့ကာကွယ်ကုသနိုင်မလဲစတဲ့အကြောင်းအရာတွေကိုစီးနဲ့ကြောက်ကခွဲစိတ်အထူးကဆရာဝန်ကြီးဒေါက်တာကျော်မြင့်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคดร.จอมเนี่ยเค้าเนี่ยเราတို့ဒီซีเอ็งกินซาဖြစ်တာကမြန်မာနိုင်ငံမှာဖြစ်နှုံးများလားဆရာကြီ
းโอเคဒီซีเอ็งกินซาကတော့ကဘာပေါ်မှာဆိုရင်ဒီကြောက်ကနဲ့စီလံရောင်းကင်ဆာတဲ့မှာဟိုအဖြစ်များတဲ့ရောဂါတစ်ခုပါပဲဒီซีเอ็งกินซาကအမျိုးသားတွေမှာပိုဖြစ်နေစီပါတယ်မျိုးသမီးတွေထက်သုံးကပိုများပါတယ်အသက်အရွယ်အဖြစ်ဆိုရင်တော့ဟိုအသက်ကြီးပိုင်းမှာဖြစ်တယ်ပေါ့နော်အဲ့ဒီမဲ့ကျွန်တော်တို့အခုဗမာပြည်မှာဆိုရင်အခုအသက်ကြီးပိုင်းနေတော့မကဘူးအသက်ငယ်တဲ့လူတွေမှာပါကြီးလာတယ်ပေါ့နော်အသက်ဗမာပြည်30 40အရွယ်လောက်တွေမှာကြီးလာနေရတယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါကဘယ်လိုလူတွေမှာအဖြစ်များလဲဆရာ
စိတ်လေးပတ်တဲ့လူတွေမှာအဖြစ်များတာကိုသိရတယ်စိတ်လေးမပတ်တဲ့လူတွေထက်ဆိုင်ရင်ဒီစ ရင်းပြန်ဆိုတာဖြစ်ဖို့အခွင့်အလမ်းနဲ့စာနဲ့ငါးစားအထိပုံများတယ်ပေါ့နော်။အဲစီးရင်းပြန်ဆိုတာဖြစ်တဲ့လူတွေရဲ့50ရာခိုင်နှုန်းနေရာဒီစိလိပေါက်တာနဲ့ဆက်နွယ်မှုရှိရဆိုတာလည်းကျွန်တော်တွေ့ရှိရတယ်ပေါ့။နောက်တစ်ခုကတော့သူရဲ့ဒီလောက်ကိုင်းနေလဲပတ်သက်နေတယ်လူလုံးကနေပတ်သက်လဲဆိုတော့ဥပမာရာဘာလုပ်ငန်းတွေ၊ဆေးတုပ်လုပ်ငန်းတွေ၊နောက်တက်တရားလုပ်ငန်းတွေပေါ့။အဲဒီလိုလုပ်ငန်းတွေနဲ့ဆက်နွယ်မှုရှိနေတဲ့လူတွေကဒီရာဘာတွေ၊ဆေးတုပ်စီးတွေအမှအိမ်မက်တစ်ဟိုက်ဒရိုကာဘွန်ကိုခေါ်တဲ့ဒီဓာတ်ပစ္စည်းနဲ့အချင်းဓာတ်မျိုးစွာကထိပြလာတဲ့အချိန်မှာသူတို့မှာလည်းအဲဒီလိုစီးရင်ကန်ဆာဖြစ်ဖို့ခွင့်လန်းတွေပိုများလာအောင်တွေ့ရတယ်။နောက်တစ်ခုကတော့ဒီတချို့လူနာတွေမှာဒီတခြားယောဂါကြောင့်ပေါ့ဥပမာအဖြစ်အမျိုးသမီးတွေမှာတိမ်ကောင်းကင်ဆာဖြစ်လို့သူတို့ကတက်ရောက်ကြည့်ပြထားတယ်ဆိုလို့ရှိရင်အဲဒီလိုလူတွေမှာလေဒီစီးရင်နဲ့ပတ်သက်ပြီးတော့ယောဂါတွေဖြစ်လာတော့တွေ့ရတယ်ဒီစီးရင်ကင်ဆာနောက်ပိုင်းမှာဖြစ်လာတော့လည်းတွေ့နေရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီအဖြစ်များတဲ့လူနာတွေလည်းကျွန်တော်သိထားတာပေါ့ဆရာနော်အဲ့ဒီခါကျတော့ကာကွယ်နိုင်ဖို့အတွက်ဆိုလို့ရှိရင်ဆရာ
ဒီခုနပြောတဲ့သူတို့ရဲ့ဒီ risk factor လို့ခေါ်တဲ့ဒီစိလိတောက်တာတွေတော့သူတို့ရဲ့ဒီတော့အလုံးကိုင်းနဲ့ပတ်သက်တဲ့အချက်လက်တွေပေါ့သိထားဖို့လိုတယ်ပေါ့နော်ကိုကအဲ့ဒီလိုလုပ်ငန်းတွေနဲ့ဆက်နွယ်မှုရှိနေတယ်ကိုကတကယ်ကိုစိလိကိုဟိုမြစ်စီလာများတောက်တုံးလာတဲ့ဆိုလို့ရှိရင်တော့ဒါရီယာရှောင်ရှားလို့ရနိုင်တဲ့ချက်ပြီးပေါ့နော်အသက်ကတော့ကျွန်တော်တို့ကရှောင်လို့မရဘူးပေါ့ဒါအသက်ကြီးလာရင်သူကဒီလိုကင်ဆာနဲ့ဆက်နွယ်ပြီးတော့ယောဂါတွေဖြစ်လာတာတွေကတော့ဒါကတော့လက်ခံရမှာပေါ့နောက်တစ်ခုကတော့ယောဂါကိုစောစောတီးဖို့လည်းလိုတာပေါ့စောစောတီးလို့စောစောကုနိုင်တယ်ဆိုရင်တော့ယောဂါရဲ့အသက်နုတဲ့အချိန်မှာပဲကျွန်တော်တို့ကုသနိုင်လို့ရှိရင်အဲ့ဒီရလက်ကကောင်းတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီစောစောတီးနိုင်ဖို့ဆိုလို့ရှိရင်ဘလို့ယောဂါလက္ခဏာတွေကိုစောင့်ကြည့်ဖို့လိုမလဲဆရာ
။အနံပါတ်၁ကတော့စီးထဲမှာတွေးပါတာပေါ့။ဒီ85ရာခိုင်နှုန်းသောဟိုဒီနာရီယာသူကစီးထဲမှာတွေးပါပြီးတော့ကျွန်တော်တို့ဒီကိုရောက်လာတတ်တယ်ပေါ့နော်။တွေးပါတဲ့ဆွဲနေရာမှာဒါမျက်စိနဲ့မြင်ရတာပေါ့။တချို့ကတော့မျက်စိနဲ့မမြင်ရဘူး။ကျွန်တော်စီးကိုတက်လိုက်မှပဲတွေ့နိုင်တယ်ပေါ့နော်။ဟောဒါစီးနဲ့ပတ်သက်ပြီးလို့ရှိရင်သူကအမှစီးမကြမ်းကြသွားမယ်။စီးကျင်မယ်။စီးကုန်အောင်မယ်။နော်ဒါတချို့ဆိုလို့ရှိရင်ခါနာမယ်အသားတော့ဒီပြက်မယ်ခန္ဓာကိုယ်လေးကင်ကိုကြောကြလာမယ်ချောင်းဆိုးပြီးပြေးပါလာမယ်ဒီလမ်းကြောင်းမှာဖြစ်တယ်ဆိုပေမဲ့လေဒီယောဂါအဖြစ်ရှင်းတာလည်းအများပေါ့သူကတခြားနေရာကိုပြန်ပြီးတော့မှဒီတခြားလက္ခဏာတွေပါပေါ်လာတတ်တယ်တချို့ဆိုလို့ရှိရင်ဒီစီးလမ်းကြောင်းမှာလုံးဝပိတ်သွားတယ်ပိတ်သွားပြီးတော့စီးနေသွားတယ်စီးလုံးဝမထွက်တော့ဘူးအဲ့ဒါမထွက်တော့ဘဲနဲ့စီးစိတ်တွေတက်လာတယ်အဲ့လိုစီးလေးတွေတက်လာတဲ့အခါမှာလူနာရီကတတိလစ်ပြီးတော့ကျွန်တော်တို့ကြီးကိုရောက်လာတတ်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီယောဂလက္ခဏာတွေဖြစ်လာပြီဆိုလို့ရှိရင်တော့အမြန်ဆုံးဒီဆေးရုံဆေးခံပြပြီးတော့ကုသမှုအမြန်ခံယူသင့်တာပေါ့ဆရာနော
်ဟုတ်ပါတယ်ခင်ဗျဟုတ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီကုသနိုင်မှုအပိုင်းမှာရောဆရာကြီးဒီစောစောတည်တဲ့အပိုင်းနဲ့နောက်ကျမှတည်တဲ့အပိုင်းနဲ့အဲ့ဒီအခြေအနေလေးကိုရှင်းပြပေးပါလား
သူကဒီကျွန်တော်တို့ခုနပြောတဲ့လက္ခဏာတွေရှိပြီဆိုရင်တော့ဒါချက်ချင်းတော့ကြာဖို့လိုတယ်ပေါ့ဆရာဝန်တွေနဲ့တိုင်ပင်ဖို့လိုတယ်ပေါ့တချို့ကြတော့ယောဂမှာသူကစီးထဲမှာစီးရအချိန်ပဲပါလိုက်တယ်ပြီးတော့သူကကောင်းသွားတယ်ဘာမှမဖြစ်ဘူးတော့နိမ့်နေပြီးပြောနေတယ်တချို့ဆိုတနည်းနည်းလောက်အထိမိမိတက်တော့နေပြီးနောက်တစ်ချိန်စီးထဲမှာစီးပြန်ပါမှာအဲဒီဆရာဝန်တွေပြန်ပြတဲ့အချိန်မှာယောဂကတတော်လေးအကျင့်ကိုရောက်နေဆိုတော့တတိယမှာကစီးထဲမှာစီးပါလိုက်ပြီဆိုတာနဲ့တစ်ချိန်လဲပါပါနှစ်ချိန်လဲပါပါဒါချက်ချင်းကိုစစ်ဆေးပြမယ်လို့မှတ်ထားပါမယ်။အဲ့တော့ဒီလိုစီးထဲမှာတွေးပါပြီးစီးနဲ့ပတ်သက်တဲ့လက္ခဏာတွေဖြစ်လာပြီးဆိုရင်တော့ဦးဆိုင်ရာဆရာဝန်တွေနဲ့တိုင်ပင်တော့ပြီးလို့ရှိရင်ကျွန်တော်တို့ဒီစီးနဲ့တောက်ကအထူးကဆရာဝန်တွေနဲ့တိုင်ပင်ရင်းတယ်။အဲ့ဒီမှာကျွန်တော်တို့ကဆက်လက်ပြီးတော့မှစစ်ဆေးစရာရှိတာစစ်ဆေးရမယ်ပေါ့နော်။စီးစစ်မယ်၊တွေးစစ်မယ်။ပြီးလို့ရှိရင်ကျွန်တော်တို့ဓာတ်မှန်တွေပေါ့။ဓာတ်မှန်မှာကျွန်တော်တို့ဒီ PD ဓာတ်မှန်လို့ခေါ်တဲ့ ultrasound CT scan MRI ပေါ့နော်ဒီလို advanced technology တွေပေါ့ဒီဓာတ်မှန်တွေနဲ့ရိုက်ပြီးတော့ကျွန်တော်တို့ကယောဂါရဲ့အဆင့်ကိုခွဲခြားနိုင်ပါတယ်သိနိုင်ပါတယ်အဲ့တော့ယောဂါကစောစောပြီးတဲ့ယောဂါဆိုရင်တော့ဘာလုပ်ရရလဲဆိုရင်ကြီးလဲညောင်းလဲကိုမှန်ကြောင်းကြည့်ပြီးတော့ကျွန်တော်တို့အဲ့ဒီရှိနေတဲ့ sensor တွေကိုကျွန်တော်တို့ကခွဲစိတ်ကြည့်တာလို့ရတယ်အဲ့ကျိုးကြတော့ယောဂါကရလာပြီဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီလိုစီးအိမ်လဲကိုမှန်ကြောင်းကြည့်ပြီးကိုယ်တိုင်လည်းမရတော့ဘူးပေါ့နော်။ဒါလို့ရလဲဆိုတော့ကျွန်တော်ကစီးရင်သေးကိုနော်ဒီ ဆေးတွေကျင်းရတယ်ပြီးလို့ရှိရင်ကျွန်တော်တို့ကင်ဆာဆေးတွေကီမိုသီရပီလို့ခေါ်တဲ့ကင်ဆာဆေးတွေကျင်းရတယ်အဲ့လိုကျင်းတဲ့အချိန်မှာလည်းဒီမညောင်းချီကူရဲ့အပြင်ပေါ့ဆေးကျင်းတာတစ်ပတ်တစ်ချိန်နဲ့6ပတ်အထိပေါ့နော်ကျွန်တော်ကကျင်းရတယ်တချို့လူနာတွေကတော့ဒါဆေးကျင်းဝင်လုံးဝကိုပိတ်သွားတယ်ဒီလိုဒီမှာဆေးစိတ်တွေအများတက်လာဆေးစိတ်တွေတက်လာပြီဆိုရင်တော့သူတို့ကိုချက်ချင်းကျွန်တော်တို့ကဒီ major operation တွေလုပ်လို့မရဘူးเนาะမရတဲ့အချိန်မှာကျွန်တော်ဒီစီးပွားရေးကြဖို့အတွက်ပထမအဆင့်နေတယ်သူတို့ကူရမယ်။နောက်တချို့ဂျူနာတွေမှာကြတော့လေဒီဥယျံကန်ဆာကိုစောစောပြီးရင်ပြကြတယ်ဆိုရင်ပေါ့အသက်အရွယ်အဖြစ်လေဟလာငယ်သေးတယ်ဆိုရင်တော့ကျွန်တော်ကဘာလုပ်လို့ရလဲဆိုတော့ဒီစီးရင်ကိုထုတ်ပြရတယ်။ထုတ်ပြပြီးတော့မှစီးလမ်းကြောင်းကိုတွဲထား
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
women တင်ဆက်နေတဲ့ကျမရေကဏ္ဍပါရှင်အခုတော့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်သတင်းလွှာကိုထုတ်လင်းပါပ
ါအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော်ကိုထိုးစစ်ဆင်တိုက်ခိုက်မှုကြောင့်ဒေသီမျိုးနယ်နဲ့မိုင်းရှူဒေသခံရွာသားထောင်ကျော်ဟာစစ်ဘေးတိမ်းရှောင်နေကြရပါတယ်ကချင်ပြည်နယ်ဖက်ကန်ဘက်မှာအစိုးရတပ်နဲ့ကချင်လူလတ်ရေးအဖွဲ့တပ်မတော် KIA တို့အကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်ဆိုတာနဲ့မွန်ပြည်နယ်ရေးမြို့နယ်ကတန်ဃာတော်တွေလူမှုအဖွဲ့အစည်းတွေနဲ့ဒေသခံတွေကနေလူဝက်မဲစနစ်နဲ့တင့်တော်တဲ့မွန်လွတ်တော်ကိုယ်စားလှယ်လောင်းကိုအစမ်းပနာမရွေးချယ်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်တောင်ပိုင်းကျေးသီမိုင်းရှူမိုင်းနောင်တန်ရမ်းမြို့နယ်အတွင်းအစိုးရတပ်မတော်စစ်ကြောင်းကနေမြောက်ပိုင်းရှမ်းပြည်တပ်မတော်ကိုထိုးစစ်ဆင်တိုက်ခိုက်နေမှုကြောင့်ဒေသခံထောင်ကျော်စစ်ဘေးတိမ်းရှောင်နေပါတယ်။အောက်တိုဘာလ3ပိုင်းကနေယနေ့အထိဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မိုင်းရှူမြို့နယ်ဟိုင်းပါအုပ်စု17ရွာကျေးသီမြို့နယ်ဝါဟိုင်းမြို့တင်နဲ့မိုင်းနယ်မြို့နယ်ခွဲအတွင်းဒေသခံများစစ်ဘေးရှောင်နေကြတာပါ။အခုလိုဆက်ပြိုးရာသီမှာထွက်ပြေးတိမ်းရှောင်နေရတဲ့အတွက်မိမိတို့တောင်ယာစိုက်ခင်းကိုစွန့်ပစ်ခဲ့ရတယ်လို့လဲစစ်ရှောင်ရွာသားတွေကပြောပါတယ်မြမတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ဝမ်ဟိုင်းဌာနချုပ်အနီးလုံခြုံရေးတပ်စခန်း3ခုကိုလည်းတိုက်ခိုက်ခဲ့ပါတယ် SSPP SSA ဟာ NCA လက်မှတ်ရေးထိုးဖို့အဆင့်အစ်မဖြစ်သေးပေမဲ့ပြည်ထောင်စုအဆင့်ငင်းချင်းရေးလက်မှတ်ရေးထိုးထားတဲ့တပ်ဖွဲ့ဖြစ်ပါတယ်
ကချင်ပြည်နယ်ဖားကန့်ဖက်မှာဆိုရတဲ့နဲ့ကချင်လူလာရေးတပ်မတော် KIA တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။အောက်တိုဘာဒုတိယပတ်မှာမြန်မာစစ်တပ်နဲ့ KIA တို့အကြားဖားကန့်မြို့နယ်တမခမ်ဒေတာနဲ့နှမဖြစ်မော်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီး KIA တပ်တွေရှိတဲ့နေရာကိုလက်လက်ကြီးတွေနဲ့အကြိမ်ကြိမ်ပစ်ခတ်ပြီးထိုးစစ်ဆင်တွေလုပ်နေတယ်လို့ KIA တပ်ဘက်ကပြောပါတယ်။တပ်ပြင် KIA တိုက်ရင်6တပ်စခန်းအခြေချထားတဲ့အောင်ပါလီမော်အောင်လမ်ကျေးရွာကိုအစိုးရတပ်မ44လက်အောက်ခံစစ်ကြောင်းတွေထိုးဖောက်စစ်ဆင်တိုက်ခိုက်လာနေတာကြောင့်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီတိုက်ပွဲမှာအစိုးရတပ်ဘက်ကထိခိုက်တေဆုံးမှုများပြားနေတယ်လို့ဒေသခံတွေပြောဆိုနေပေမဲ့နှစ်ဖက်ထိခိုက်တေဆုံးမှုကိုအတည်ပြုချက်များရှိသေးပါဘူး။
တဘာဝဘေးဒဏ်ကိုမကြာခဏခံနေရတဲ့ရခိုင်ပြည်မှာဂျပန်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA အကူအညီနဲ့မိုးလေဝသတိုင်းတာရေးရေဒါစခန်းတစ်ခုကိုမကြာသေးမီကဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီရေဒါစခန်းကိုကြောက်ဖြူမြို့နယ်ကမင်းပြင်ကျေးရွာမှာဒီလ9ရက်နေ့ကပြည်ထောင်စုပို့ဆောင်ရေးဝန်ကြီးဦးညံထွန်းအောင်နဲ့မြန်မာနိုင်ငံဆိုင်ရာဂျပန်တန်အမတ်ကြီးတို့လာရောက်ဖွင့်လှစ်ပေးခဲ့တာပါ။ကျောက်ဖြူမြို့နယ်မှာမိုးလေဝသမုန်တိုင်းပြရေဒါစခန်းကို2014ခုနှစ်နစ်စမ်းပိုင်းကစတင်တည်ဆောက်ခဲ့တာဖြစ်ပြီးအခုလိုဖွင့်လှစ်တဲ့အတွက်တင်ရွှေရှားမှုနဲ့လေတိုက်ခတ်နှုန်းအပါအဝင်မုန်တိုင်းဖြစ်နိုင်မယ့်အခြေအနေနဲ့မုန်တိုင်းဝင်ရောက်လာနိုင်တဲ့လမ်းကြောင်းတွေကိုအရင်ကထပ်တိကျမှန်ကန်စွာသတင်းထုတ်ပြန်နိုင်မှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်
2015ရွေးကောက်ပွဲနဲ့တရားဥပဒေစွန့်မှုရေးဆိုတဲ့ကောင်းစီနဲ့ဒီပိတ်ဆွေးနွေးပွဲတစ်ခုကို Skyline Data ကြီးမုံရွာမြို့မှာ Burma News International BNI နဲ့ Eyes on Burma အဖွဲ့မှပူးပေါင်းပြီးအောက်တိုဘာလ10ရက်နေ့ကကျင်းပခဲ့ပါတယ်။မုံရွာမြို့ Win Unity Hotel မှာကျင်းပခဲ့တဲ့အဲ့ဒီဒီပိတ်ပွဲမှာလာမယ့်နိုဝင်ဘာ10ရက်နေ့မှာကျင်းပတော့မယ်အထွေထွေရွေးကောက်ပွဲနဲ့တရားဥပဒေစွန့်မှုရေးဆိုတဲ့ကောင်းစီကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီပိတ်ယဉ်ကျေးမှုပုံမထွန်းကားလာစေရေးနဲ့အထူးသဖြင့်တိုင်းရင်းသားဒေသတွေမှာဒီပိတ်အစီအစဉ်တွေကိုတိုင်းရင်းသားတင်မီဒီယာတွေကမိမိတို့ပါတာလှုပ်ဆောင်လာနိုင်ရဲ့အတွက်ရည်ရွယ်ပြီး PNI တင်ဌာနကခုလိုစီစဉ်ဆောင်ရွက်ပေးတာဖြစ်ပါတယ်။ဒီပိတ်အစီအစဉ်ကို PNI အဖွဲ့ဝင်တွေဖြစ်တဲ့တိုင်းရင်းသားတင်ဌာန73ခုကနေမိမိတို့တက်ဆိုင်ရာပြည်နယ်အလိုက်ပြုလုပ်နေကြတာဖြစ်ပါတယ်။
လာမယ့်ပါတီစုံအထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့မွန်ပြည်နယ်ရေးမြို့နယ်ရှိမွန်ကိုစလဲလောင်း12ဦးအနက်မဲပေးတဲ့သူ9ဦးကိုအထင်ကရမွန်တန်ကားတော်တွေရှိမှောင်မှာကြီးရွာ40ခန့်မှဒေသခံကိုစလဲတွေကနေပနာမရွေးချယ်လိုက်ပြီးဖြစ်ပါတယ်။မွန်အမျိုးသားမဲအောင်နိုင်ရေးအဖွဲ့ဝင်မင်းရဲမွန်ကတော့ရေးမြို့နယ်အတွင်းအမျိုးသားရေးအကျိုးအတွက်အမှန်တကယ်ဆောင်ရွက်ပေးနိုင်မဲ့အမှန်လောက်9ဦးကိုပဲရွေးချယ်ခဲ့တယ်လို့ပြောပါတယ်။ဒီအကြောင်းတွေကိုသတင်းလွှာမှဆက်လက်နားဆင်ရမှာပါ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလာမယ့်ရွေးကောက်ပွဲမှာမွန်ကိုစလေတွေလွတ်တော်ထဲမှာမြန်မြန်ရောက်ဖို့နဲ့မွန်မဲဆန္ဒရှင်တွေမဲပေးရမှာမှန်ကန်တဲ့ရွေးချယ်မှုဖြစ်ဖို့အတွက်တင့်တော်တဲ့မွန်လွတ်တော်ကိုစလေလောင်း၅ဦးကိုမွန်ပြည်နယ်ရေးမြို့နယ်ကတန်ဃာတော်တွေလူမှုဖွဲ့စည်းတွေနဲ့ဒေသခံတွေကနေလူထုအစည်းအဝေးတည့်ရကျင်းပပြီးတော့လှုပ်ဝက်မဲစနစ်နဲ့စီစစ်ရွေးချယ်ခဲ့ကြပါတယ်။ဒီအကြောင်းကိုတော့မြင့်စနိုင်ကနေစုစည်းထားပြီးတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်
။မွန်ပြည်နယ်ရေးမြို့နယ်ကမွန်တန်ဃာတော်တွေမွန်ရက်ဖက်လူမှုဖွဲ့စည်းတွေကနေတင့်တော်တဲ့ကိုစလေရွေးချယ်တာနဲ့ပတ်သက်ပြီးတော့လှုပ်လှတော့မွန်မျိုးရိုင်းရွေးကောက်ပွဲအောင်တန်ရေးကျူးဆောင်ဖွဲ့ N22 ကမင်းအောင်သူကနေခုလိုပြောပါတယ်။
မောင်မတ်ဒီလွတ်တော်ကိုမြန်မာရောက်ဖို့အတွက်ရွေးလာဖြစ်တဲ့အတွက်ယူကောက်ပွဲမှာဝင်တဲ့ဒီကိုယ်စားလှယ်တွေပေါ့နော်နှစ်ပါတီတော့ပါတဲ့ကိုယ်စားလှယ်တွေကနေပြီးတော့ဘိုးတင်တော်နဲ့ဘိုးကောင်းမင်းတွေဟိုတယောက်ယောက်ကိုလူလူရဲ့ရွေးချယ်မှုနဲ့ကျွန်တော်တို့ကဟိုရွေးချယ်ပြီးတော့အဲ့ဒီလူကိုကျွန်တော်တို့ဘယ်အသာရဖို့အတွက်ကိုယ်ပေးမယ်ဆိုတဲ့ပုံစံမျိုးနဲ့တွားတာပေါ့လေ
မောင်လွတ်တော်ကိုယ်စားလှယ်လောင်းရွေးချယ်မှုမှာဒေတာအတွက်အကျိုးပြုမဲ့ပုံကူကိုရွေးချယ်နိုင်ဖို့ဦးတည်တယ်လို့ရင်းမြုပ်နဲ့မော်ရက်ဖက်လူမှုဖွဲ့စည်းကကိုလွင်ကနေခုလိုပြောပါတယ
်အများကအဆိုပြုတဲ့ပုံကူတည်ပြီးတော့တရားကိုစုပုံပြီးတော့ကိုမျိုးနဲ့အတွက်အမှန်တကယ်အကျိုးပြုမှပုံကူစုပုံနဲ့ပြည်ပဆိုတာရနိုင်တယ်ဆိုတာပြည်သူကိုအသိပေးလိုက်တာဖြစ်ပါတယ်
အော်တူပါလာပရမပမှာကျင်းပခဲ့တဲ့အစည်းအဝေးကိုရေးမြင့်နယ်ကမွန်တန်ကားတော်တွေနဲ့မွန်ရက်ဖက်လူမှုဖွဲ့စည်းတွေကနေဥဆောင်ပြီးတော့ရေးမြင့်နယ်ဒေတာတဝိုက်ကမွန်လူထုအင်အား400ခန့်ကတက်ရောက်ပြီးတော့ကိုစလဲ9ဦးကိုအစည်းအဝေးတက်ရောက်တဲ့လူတွေရဲ့ဇန္ဓမဲနဲ့ရွေးချယ်ခဲ့တာပါရေးမြင့်နယ်ဒေတာအတွက်တင့်တော်နဲ့ကိုစလဲဖြစ်အရွေးချယ်ခံရတဲ့သူတွေကတော့မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီကပြည်သူ့လွှတ်တော်ကိုစလဲလောင်းနာချမ်းသွာအမျိုးသားလွှတ်တော်ကိုစလဲလောင်းနာအောင်ဘနဲ့ပြည်နယ်လွှတ်တော်ကိုစလဲလောင်းမိလူဝေဟန်မွန်မျိုးရပါတီကပြည်내လွှတ်တော်ကိုယ်စားလှယ်လောင်းတောက်တာမင်းစုလင်းနဲ့တတိပုဂ္ဂလဝင်ပြိုင်သူမင်းအောင်ဝင်းတို့ကိုရွေးချယ်ခဲ့ပါတယ်။မွန်မျိုးရပါတီကကိုယ်စားလှယ်လောင်းသူဖြစ်သူတောက်တာမင်းစုလင်းကတော့အခုလိုလှုပ်ဆောင်တဲ့ရည်ရွယ်ချက်ကောင်းမွန်ပေမဲ့လှုပ်ပုံလှုပ်နည်းနဲ့ကိုစားပြုမှုအနေအထားမှားနေတယ်လို့ထင်မိကြောင်းအခုလိုပြောပါတယ်
။ကိုစားပြုမှုအနေအထားမှားနေတယ်လို့ထင်မိကြောင်းအခုလိုပြောပါတယ်။ကိုစားပြုမှုအနေအထားမှားနေတယ်လို့ထင်မိကြောင်းအခုလိုပြောပါတယ်။ကိုစားပြုမှုအနေအထားမှားနေတယ်လို့ထင်မိကြောင်းအခုလိုပြောပါတယ်။ကိုစားပြုမှုအနေအထားမှားနေတယ်လို့ထင်မိကြောင်း
မွန်ပြည်နယ်မှာမွန်ဒေသလွန်ဆိုင်ရာဒီမိုကရေစီပါတီမွန်မျိုးရပါတီအမျိုးသမီးပါတီမွန်စုပြည်မွန်နိုင်ငံရေးပါတီသုံးပါတီရှိနေတယ်လို့ရင်းမြုပ်နယ်နေသူတန်ဖြူစီရကြိုက်မရောမှုတုံချောင်းစုံနဲ့ပေါင်မြို့နယ်တွေမှာလည်းကိုဒေသနဲ့တင့်တော်ရမွန်လွှတ်တော်ကိုယ်စားလှယ်လောင်းသူစီစစ်ရွေးချယ်သွားဖို့စီစဉ်ဆောင်ရွက်လက်ရှိနေပါတယ်ခင်ဗျာ
ဆက်ပြီးတော့တဘာဝတန်းွေထွက်တဲ့ရခိုင်ပြည်နယ်ကြောင်းဖြူမြို့နယ်မှာလျှက်စစ်မီးပြတ်တောက်မှုမရှိရေးအတွက်မဟာတပ်အားလိုင်းကနေဖြန့်ဖြူးတဲ့လျှက်စစ်မီးပြတ်ရင်လဲတဘာဝတန်းွေနဲ့လဲပတ်နေတဲ့အစားထိုးလျှက်စစ်မီးကိုဖြန့်ဖြူးပေးဖို့ကြောင်းဖြူဒေသခံ300ကျော်ကလက်မှတ်ထိုးပြီးတော့တောင်းဆိုလိုက်ကြပါတယ်။ဒီအခြေအနေတွေကိုတော့မောင်အေးကနေခုလိုစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
ရခိုင်ပြည်နယ်ကြောက်ဖြူမြို့တော်တဘာဝတန်းခွေနဲ့လေပတ်တွေအစားထိုးလျှက်စိမ်းမီဖြန့်ဖြူပေးဖို့တောင်းဆိုရတဲ့အကြောင်းကိုတော့ကြောက်ဖြူမြို့ဖန်ဖို့တတရဲ့အထောက်အကူပြုကော်မတီဝန်တဦးဖြစ်တဲ့ကိုလှမ်းမြို့ကျော်ကအခုလိုပြောပါတယ
်။အဲ့ဒါကျွန်တော်တို့ဒီကြောက်ဖြူမှာလျှက်စိကမဟာဒါအနိုင်ငံရတဲ့လျှက်စိလို့အရှိပင်ဒါဖွဲ့ဆွဲရုံကကြော်မှကျွန်တော်တို့ကြည့်ရတာပေါ့။ဆိုတော့မိုးကြီးနောက်ကကျွန်တော်တို့ဒီစစ်တင်နေကြတယ်လေတဲ့လေ ကျွန်တော်တို့ကမိပြတယ်မိပြတော့ကျွန်တော်တို့ကမှာတဲ့ guest ထွက်တယ် guest တာအင်္ဂလိပ်နဲ့လဲနေတယ်ကျွန်တော်တို့ကမှာမိပြတယ်ဆိုတော့အဲ့ဒါလူဘဝလူတွေကမလို့ရှင်းရဘူးအဲ့ဒါကြောင့်အဲ့လိုမျိုးမိပြတဲ့အချိန်မှာအသွားထိုးရနိုင်အောင်သူကတောင်းဆိုကြတာပါ
ကျောက်ဖြူမျိုးနယ်မှာ20ရာခိုင်နှုန်းသာလဲဆိုင်မရရှိသေးတယ်လို့ကိုလှမ်းမြို့ကျော်ကအခုလိုစပြောပါတယ်
။ကျောက်မျိုးတစ်ခုလုံးတိုက်တာကတော့မရသေးဘူးကိုက။ကျောက်မျိုးပေါ်မှာဆိုရင်ကျွန်တော်တို့ကြည့်ပါအနေနဲ့အကုန်လုံးဆို20ရာခိုင်လောက်တော့ရပြီ
။အော်တိုဘာလာ17ရက်နေ့ကကျောက်ဖြူမျိုးသာသနာ့ပိမယ်မှာရဲမင်းရဲဖတ်တွေဒေသတွန်းကလူမှုအဖွဲ့စစ်တွေစေပန်တာဝန်ရှိသူတွေနဲ့မြို့ခွန်တွေပြုလုပ်တဲ့စေဝေးကအခုလိုလက်မဲ့ထိုးပြီးတောက်ဆူလိုက်တာပါ။အဲ့ဒီလက်မဲ့တွေကိုပြည်ထောင်စုလဲဆိုင်ဝန်ကြီးဒီတံပြတောက်ဆူသွားမယ်လို့မတိကျန်ဒေသခံကိုထွန်းကြီးကပြောပါတယ်။
ညာကတော့ကျွန်တော်တို့ကျောက်ဖြူမှာမြို့မျိုးကအဖွဲ့ကြီးရဲ့ဒီကောမဒီရဲ့နောက်ပြီးမျိုးအောက်ကိုအဖွဲ့ကြီးရဲ့အကုန်လုံးပြီးလက်မထိုးပြီးတော့ဒီကျွန်တော်တို့ပြည်တော်စုဝန်ကြီးအစီအကိုကျွန်တော်တို့စာတင်ပြီးတော့တောင်းဆိုသွားဖို့ပြင်ကြည့်ပါတယ်
။ကျောက်ဖြူမျိုးက guest တာပိုင်းနဲ့လေပတ်တဲ့လဲဆိုင်တဲ့အောက်ကိုမဟာတဲအောက်လိုက်ကိုပို့လွှဲပြီးဥဆိုင်ပါလဲဆိုင်တဲ့အောက်ခွဲစာယုံကမှတဆင့်ကျောက်ဖြူကိုပြန်လေဖြန့်ဖြူပေးတာပါ။ဒီနိုင်မိုးရသည့်အတွက်ကကျောက်ဖြူမျိုးမှာလဲဆိုင်မင်းပြတ်တာမကြာခဏဖြစ်ပေါ်ခဲ့တဲ့ပေါ်တဘာဝတန်ခွေထပ်တဲ့မြို့ခွန်တွေကမလိုလားကြဘူးလို့ကိုထွန်းကြီးကပြောပါတယ်။တဘာဝတန်ခွေစက်တန်ထွက်ရှိကြတဲ့ကတဘာဝတန်ခွေနဲ့ရခိုင်တပြည်နယ်လုံးလဲဆိုင်မင်း24နယ်ရရှိရေးကိုရခိုင်ပြည်သူတွေတောက်ဆခဲ့ကြသလိုကျောက်ဖြူမျိုးနယ်တစ်ခုလုံးလဲဆိုင်မင်းရရှိရေးတော်လေဒေသခံတွေတောက်ဆခဲ့ကြပါတယ်။2015ခုနှစ်ဖေဖော်ဝါရီလကတဘာဝတန်ခွေနဲ့လေပတ်တဲ့ guest star ပိုင်ကလဲဆိုင်မင်းစက်တန်ဖြန့်ဝေခဲ့ပေမဲ့လရှိအချိန်မှာတော့ကျောက်ဖြူမျိုးနယ်မှာကျေးရွာပေါင်း260ရွာရှိတဲ့ထက်က24ရာသာလဲဆိုင်မင်းရရှိသေးပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်မြန်မာအစိုးရတပ်မတော်စစ်တောင်းကနေရှမ်းပြည်တောင်ပိုင်းကျေးတီမိုင်းရှူမိုင်းနောင်တန်ရမ်းမြို့နယ်အတွင်းကမြောက်ပိုင်းရှမ်းပြည်တပ်မတော်ကိုထိုးစစ်ဆင်တိုက်ခိုက်နေမှုကြောင့်ဒေသခံရွာသားထောင်ကျော်ကနေစစ်ဘေးတိမ်းရှောင်နေရပါတယ်ကချင်ပြည်နယ်ဖက်ကန့်ဖက်မှာအစိုးရတပ်နဲ့ကချင်လူ့လတ်ရေးတပ်မတော် KIA တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အခုဆက်လက်ပြီးတော့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ပါရှင်။
ပါရှင်မြန်ခင်အခုလာမဲ့ဒီအောက်တိုဘာလ18ရက်စနေတနင်္ဂနွေမှာဆိုလို့ရှိရင်ဒီနိုင်ငံတကာမှာရှိတဲ့မြန်မာတန်ယုံတွေမှာလာမဲ့ရွေးကောက်ပွဲအတွက်ဒီကျိုတင်ဆန္ဒမဲတွေကိုပြည်ပရောက်မြန်မာတွေမဲပေးကြမှာဖြစ်ပါတယ်အဲ့တော့ဒီကျိုတင်ဆန္ဒမဲပေးတာနဲ့ပတ်သက်လို့နိုင်ငံတကာမှာကျိုတင်ဆန္ဒမဲပေးကြတာနဲ့ပတ်သက်လို့အတွေ့အကြုံတွေနောက်မဲပေးကြတဲ့အခြေအနေဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလာမဲ့စနေညပိုင်းဒဲဒီလိုက်အစည်းအဝေးမှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့တဲ့သရရှင်တွေကိုယ့်ရဲ့အတွေ့အကြုံတွေကိုဖလှယ်ပြောဆိုလို့တဲ့သရရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကျွန်တော်တို့ကနေပြီးတော့ဒဲအလီလိုက်အစီအစဉ်မှာပြန်လည်ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ဒါမှမဟုတ်ကိုဆွနိလိုတဲ့အမြင်နောက်မင်းများလိုတာတွေကိုစာလိုက်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ် email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွနိကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
တရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်လိုက်တယ်လို့ပါဝင်ဆွေးနွေးကြတဲ့သောရရှင်တွေအားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်။တောက်ကြနေနေတဲ့ခင်အစီအစဉ်တွေကိုဆက်လက်အသံလွှင့်နေပါရရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
။အကြသေးခင်ကမဲခေါင်အောက်ပိုင်းဒေသနိုင်ငံများသဘာဝဘေးအန္တရာယ်ရောဂါရေးဆိုင်ရာလေ့ကျင့်မှုနဲ့အတွေ့အကြုံဖလှယ်ရေးကိုလာအိုစ်အစိုးရကAmerican ပြည်ထောင်စုနဲ့လက်တွဲပြီးမြို့တော်ဗီယင်ချမ်းမှာအင်ရှင်ဖြစ်နဲ့လက်ခံကျင်းပခဲ့ပါတယ်။ဒီလေ့ကျင့်မှုနဲ့အတွေ့အကြုံဖလှယ်မှုတွေဟာလာအိုစ်၊ကမ်ဘောဒီးယား၊မြန်မာ၊ထိုင်း၊ဗီယက်နမ်နဲ့ American တို့ကြားအရက်ဖက်စစ်ဖက်ပူးတွဲပြီးနှစ်ဆင်းသဘာဝဘေးအန္တရာယ်ဆိုင်ရာကြိုတင်ပြင်ဆင်မှုနဲ့တုံ့ပြန်ဆောင်ရွက်မှုတွေလုပ်တာပါ။အဖွဲ့ဝင်6နိုင်ငံနဲ့မှပါတဲ့တနိုင်ငံကအရက်ဖက်နဲ့စစ်ဖက်ကျွမ်းကျင်သူတွေနဲ့နှစ်ဆင်းအတူပူးတွဲလေ့ကျင့်တာဖြစ်ပါတယ်။ဒီနှစ်မှာတော့အတွေ့အကြုံဖလှယ်ရေးဟာလာအိုစ်နိုင်ငံမှာစက်တင်ဘာလထဲမှာ၄ရက်ကြာပြုလုပ်ခဲ့တာဖြစ်ပြီးစာရန်တင်ပြမှုတွေပြဿနာဖြေရှင်းရေးတင်တန်းနဲ့ဘေးအန္တရာယ်ကျရောက်တဲ့နေရာတွေကိုတွားရောက်တာတွေပါဝင်ပါတယ်။ဒီအထဲမှာပါတဲ့မဲခေါင်အောက်ပိုင်းဒေတာကရည်ကြီးမှုအတွက်ဘလို့တုံ့ပြန်လှုပ်ဆောင်မယ်ဆိုရဲစာတွေလေ့ကျင့်မှုမှာတော့စိုက်ပျိုးရေးချမ်းမာရေးနဲ့ကူးတန်းတွားလာရေးဆိုင်ရာအခြေခံအဆောက်အအုံကဏ္ဍတွေအတွက်အသေးစိတ်လေ့ကျင့်မှုတွေပါပါတယ်။ ဒီ ਸਾਰੂ လေ့ကျင့်မှုတွေကနေရေးကြီးတဲ့ဒေတာအတွေ့အကြုံတွေဖလှယ်နိုင်ခွင့်ရတယ်ပြင်လေ့ကျင့်မှုရဲ့အဓိကပန်းတိုင်တစ်ခုဖြစ်တဲ့အလားတူဖြစ်ရမျိုးနဲ့ရင်ဆိုင်လာရင်ဘယ်လိုစီမံကိန်းချမယ်လှုပ်ဆောင်မယ်ဆိုတာတွေကိုပါလေ့ကျင့်နိုင်ခဲ့တာပါရေးကြီးမှုကိုနှစ်တိုင်းလိုလိုကြုံရနိုင်တာမို့ဒီလို workshop ကနေနိုင်ငံဆောင်ကဝန်ကြီးဌာနဆောင်အားလုံးအတူလက်တွဲပြီးရေးကြီးတဲ့ဒဏ်ကိုတုံ့ပြန်ရမှာဘယ်လိုအဆင့်ဆင့်ဆောင်ရွက်မယ်ဆိုတာတွေကို ဆွေးနွေးဖို့လုပ်နိုင်တာမို့ကိုယ်နိုင်ငံသားတွေကိုအကူအညီကောင်းကောင်းပေးနိုင်တယ်လို့အသက်တွေကိုပါကဲတင်နိုင်မယ်လို့လာအိုစ်ချမ်းမာရေးဝန်ကြီးဌာနကူးဆက်ရောဂါထိန်းချုပ်ရေးဌာနကမစ်ဗီလာဗန်ဆိုင်ဆန်ကပြောပါတယ်။မဲခေါင်မြစ်ချောင်းတခြားမှာရေကြီးရေရှမ်းမှုဖြစ်မယ်ဆိုရင်ဒေသရင်းနိုင်ငံတွေထဲကတနိုင်ငံနဲ့ပို့ပြီးဒီဒဏ်ကိုခံရနိုင်တာပါ။ပူးတွဲလက်ကျင်ပြီးအမြင်ဖလှယ် ငိပ်ပြီးတုံ့ပြန်ဆောင်ရွက်ရေးအတွက်ဘလူးစနစ်တွေချထားတယ်ဆိုတာကိုနားလည်လာစေတာမို့တကယ်လို့ဘေးရန်ရဲ့တစုံတရာကျလာရင်ပိုးပြီးထိထိရောက်ရောက်တုံ့ပြန်ဆောင်ရွက်ဖို့လုံနိုင်တော့မှာဖြစ်ပါတယ်။ရေကြီးရေရှမ်းတာမှုန်တိုင်းချတာနဲ့တခြားသဘောဝဘေးရန်ရဲ့တွေဟာနေမီအကန့်တမရှိပါဘူး။ဒါကြောင့်နိုင်ငံချင်းအတော်ဆက်ဆက်မှုရှိနေတဲ့ဒီဒေသမှာတဘာဝဘေးရန်ခံရသူတွေကိုကူညီရမှာပူးပေါင်းဆောင်ရွက်မှုကတိတ်ကိုအရေးပါပါတယ်လို့လာအိုစ်နိုင်ငံဆိုင်ရာအမေရိကန်သံတမကြီးဒန်နီယယ်အေကလုန်ကပြောပါတယ်။အမေရိကန်ပြည်ထောင်စုကလည်းလာအိုစ်နိုင်ငံနဲ့မဲခေါင်အောက်ပိုင်းဒေသနိုင်ငံတွေကမိတ်ဆွေတွေနဲ့အတူဒေသရင်းကဒီစိန်ခေါ်မှုတွေကိုမျှဝေဖြေရှင်းရမှာလက်တွဲပြီးဆောင်ရွက်ဖို့ကတိပေးပါတယ်လို့လည်းပြောပါတယ်
။မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးလိုပါရစေရှင်။ VOA မြန်မာပိုင်းကထုတ်လွှင့်တင်ဆက်နေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာနားဆင်ဖတ်ရှုမယ်ဆိုရင်လိပ်စာကတော့ burmese.voanews.com ဖြစ်ပါရဲ့ရှင်။စာလုံးပေါင်းကတော့ burmese.voanews.com ဖြစ်ပါရဲ့ရှင်။တောက်ကြနေနေခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်နေနေပါတယ်။အခုတော့သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မနက်နာချမ်းကပြောပြမှာပါရှင်။
အာဖဂန်နစ္စတန်ကအမေရိကန်စစ်ပွဲတွေဆုံးသတ်ဖို့ကတိပေးပြီးတော့တာဝန်ယူခဲ့တဲ့သမ္မတဘရက်ကအိုဘားမားအတွက်တော့အာဖဂန်ကနေတပ်ဖွဲ့တွေချိန်ဆွဲပြီးရုတ်သိမ်းသွားမဲ့အကြောင်းကြေညာရတာဟာတိတ်တော့မလွယ်လာပါဘူး။သမ္မတအိုဘားမားကတော့သူ့အနေနဲ့ဆုံးရှိတဲ့စစ်ပွဲမျိုးကိုလက်မခံသလိုအမေရိကန်ရဲ့အရေးကြီးတဲ့လုံခြုံရေးအကျိုးစီးပွားကိုအထောက်အကူမဖြစ်စေတဲ့အကန့်အသတ်မဲ့စစ်ရေးပဋိပက္ခတွေချင်းနှင်းဝင်ရောက်တာမျိုးကိုလည်းထပ်တလဲလဲကန့်ကွက်ခဲ့မှုပါတယ်လို့ပြောဆိုခဲ့ပါတယ်။ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာဒုသမ္မတဂျိုးဘိုက်ဒန်ပူတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌဂျိုးဆပ်ဒန်ဖို့တိုနဲ့ဒူသမ္မတအိုဘားမားကြေညာချက်ကိုပြောဆိုရမှာတော့အာဖဂန်ကတပ်ရင်အားကိုသူ့သမ္မတသက်တမ်းကုန်ဆုံးမဲ့2019ဇန်နဝါရီလမှာတပ်သားအရေအတွက်9500ကိုမလျှော့ချခင်2016တနှစ်လုံးနီးပါးမှာလက်ရှိအရေအတွက် 9800 အတိုင်းဆက်ထားသွားမယ်လို့ကြေညာခဲ့ပါတယ်နေပြည်တော်မှာအောက်တိုဘာလ15ရက်နေ့ကအစိုးရစစ်တပ်နဲ့တိုင်းရင်းသားကိုယ်စားလှယ်တွေကြားပြည်လုံးကျပစ်ခတ်ရဲစဲရေးလက်မှတ်ရေးထိုးခဲ့ကြတာကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကကြေညာလိုက်ပါတယ်။ဒါဟာအမျိုးသားပြန်လည်တည်မြဲရေးနဲ့ပြုပြင်ပြောင်းလဲရေးဖြစ်စဉ်ခိုင်မာဖို့အတွက်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ဆိုပါတယ်။အဖွဲ့အားလုံးမပါဝင်သေးပေမဲ့ဒီသဘောတူညီချက်ဟာအစိုးရခေါင်းဆောင်တွေတိုင်းရင်းသားအဖွဲ့အစည်းတွေနဲ့မြန်မာပြည်သူတို့ရဲ့ငြိမ်းချမ်းစွာအတူနေထိုင်လိုသောဆန္ဒကိုထင်ဟပ်နေတယ်လို့လည်းဆိုပါတယ်။အလားတူ EU ဥရောပသမဂ္ဂကလည်းအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တချို့ကြား NCA လက်မှတ်ရေးထိုးလိုက်နိုင်တာကိုကြိုဆိုခဲ့ပြီးတော့ဆက်လက်လှုပ်ဆောင်မယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလည်းအနီးကပ်စောင့်ကြည့်သွားမယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရစ်ဖ်ဟာနှစ်နိုင်ငံဆက်ဆံရေးအတွက်သမ္မတအိုဘားမားနဲ့ဆွေးနွေးဖို့အောက်တိုဘာလ20ရက်နေ့ကစပြီးအမေရိကန်ပြည်ထောင်စုကိုလာရောက်လည်ပတ်ဖို့ရှိပါတယ်ရှင်။
မနနာချန်ကတရင်ချင်းချုပ်ကိုပြပြသွားတာပါရှင်ထုတ်လုပ်ရေးမှုကတော့ကိုရဲကောင်းပါအင်ဂျင်နီယာကတော့ဇီးနပ်ဖြစ်ပါတယ်ကျမကအင်ဂျင်နိုင်ပါရှင်တောက်ကြနေနေခင် VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးပဲထူးတင်ပါတယ်ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိတိုးချဲ့ထုတ်လွှင့်နေပါတယ်ရှင်တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ
Thank you.
This program has come to you from the Voice of America, Washington.